Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇူလိုင်လ15ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝက်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နဲ့တရားမဝင်ရောက်နေပြီးပြည်နယ်တံပေးဖို့အမိန့်ချခံထားတဲ့သူတွေကိုဖမ်းဆီးမှုတွေဒီနေ့ကနေနေ့ကအမတိမတာစတင်လိုက်ပါတယ်။သမ္မတထရန့်ကအမျိုးသမီးလွတ်တော်အမတ်တချို့ကိုလူမျိုးရေးရတိုက်ခိုက်ပြောဆိုမှုအပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ဟောင်ကောင်ဆန္ဒပြပွဲမှာပါဝင်သူတွေကိုဖမ်းဆီးအရေးယူမယ်လို့အုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုအောင်အောင်နဲ့အတူတင်ပြပေးသွားမှာဟုတ်ကဲ့။
ဟုတ်ကဲ့ပါရှင်ဒီညပိုင်းအတွက်သောတာရှင်နေနာဆင်ရမယ်ထိတဲ့ရောက်သတင်းလွှာတွေကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ပူးပေါင်းကော်မတီရဲ့အစီရင်ခံစာပြည်ထောင်စုလွှတ်တော်မှာဒီကနေ့တင်သွင်းနိုင်ခဲ့ပါတယ
်လေးမျိုးလေးစားဖြစ်ပါတယ်ခင်ဗျာပြင်ဆင်ဖို့ဖြည့်ဆွတ်ဖို့ပဲဖြစ်ဖို့ဒါတွေကအကြံပြုတင်ပြတာပါအကြံပြုတင်ပြခဲ့ခြင်းမရှိ
ဒီကနေ့တင်သွင်းတဲ့အစီရင်ခံစာပါအကြံပြုချက်တွေကိုလွှတ်တော်မှာတော့မကြာခင်အခြေတင်ဆွေးနွေးကြတော့မှာဖြစ်ပါတယ်ဒီမြန်မာနိုင်ငံကချင်ပြည်နယ်တွင်းမှာတော့မိုးများရေကြီးပြီးတော့ဒုက္ခတွေကတောင်းချီဖြစ်လာနေပါတယ်။တရုတ်မြန်မာနယ်စပ်မှာတော့မြန်မာဘက်ကတင်သွင်းတဲ့သီးနှံတွေတရားမဝင်ဝယ်နေတဲ့တရုတ်ကုန်သည်တွေကိုတရုတ်အာဏာပိုင်တွေကဖမ်းဆီးအရေးယူနေပါတယ်။ထိုင်းမြန်မာနယ်စပ်မှာတော့ထိုင်းဘက်ငွေတန်း 2,000 ကျော်မိုးရေဆေးဝါးတွေဖမ်းဆီးမိတဲ့သတင်းနောက်ဆုံးရသတင်းတွေကိုလည်းတင်ဆက်ပေးကြပါမယ်။ဒုတိယပိုင်းနိုင်ဝက်မှာတော့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်အားအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုအောင်အောင်တို့တင်ပြပေးကြပါလိမ့်မယ်ရှင
်။အမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ရောက်နေပြီးပြည်နယ်တံပေးဖို့အမိန့်ချခံထားသူ2000ကိုဖမ်းဆီးမဲ့အစီအစဉ်ကိုတင်းတင်းကနေကမတိမတာစတင်လိုက်ပါတယ်။တရားရုံးမှာအမှုရင်ဆိုင်ပြီးပြည်နယ်တံပေးဖို့လူမှုကြီးကြပ်ရေးဆိုင်ရာတရားသူကြီးကအမိန့်ချခံထားသူတွေကိုပြစ်မှတ်ထားပြီးလိုက်လံဖမ်းဆီးနေကြောင်းလူမှုကြီးကြပ်ရေးနဲ့အကောက်ခွန်ဦးစီးဌာန ICRE အကြီးအကဲMatt Albans ကပြောပါတယ်ဖမ်းဆီးမှုတွေကိုဘယ်နေရာမှာပြုတ်လုပြီးဘယ်သူဦးကိုဖမ်းဆီးပြီးပြီဆိုတာကိုတော့သူကပြောဆိုခြင်းမရှိပါဘူးဒါပေမဲ့တန်ကြာကအုတ်ထုတ်မဲတွေစောင်းပြီးတကားတွေကိုကန်ချောက်ဖွင့် or hit ဖမ်းဆီးမယ်လို့ရွှေပြောင်းချေချနေတိုင်းသူတွေစစ်ကူးထားတဲ့ပုံရိပ်ကတော့တင်းတင်းငွေနေအထိဖြစ်လာခဲ့ခြင်းမရှိသေးပါဘူးမိုင်ယာမီနယူးယောက်အတ္လန်တာနဲ့ဘောလ်တီမိုးမြို့တို့မှာဖမ်းဆီးခံရပြီးအကူအညီလိုလားမဲ့ရွှေပြောင်းနေတိုင်းသူတွေအတွက်ဖျားเจ้าနေနဲ့ရှစ်နေတွေကအစင်သင့်စောင့်ပေးနေကြပါတယ်တရားရုံးရဲ့ဖမ်းဝရမ်းထုတ်မပြနိုင်ရင်တကားဖွင့်မပေးကြဖို့အတွက်လဲသူတို့ကရွှေပြောင်းအခြေချနေတိုင်သူတွေကိုကြိုတင်မှကြားထားပါတယ်။ဒါပြင်ဖမ်းဆီးခံရသူတွေအနေနဲ့ရှေ့နေမှာပါပဲတစုံတရာထုတ်ဖော်ပြောဆိုတာစာရွက်တင်မှလက်မှတ်ရေးထိုးတာမဟုတ်ကြဘူးလဲမှကြားထားပါတယ်။ဖမ်းဆီးမှုတွေပြုလုပ်ဖို့စီစဉ်ထားတဲ့မြို့ကြီးအတော်များများကမြို့တော်ဝန်တွေဟာဒီမိုကရက်ပါတီဝင်တွေဖြစ်တာကြောင့်ရဲတပ်ဖွဲ့နဲ့ဒေသခံအရာရှိတွေအနေနဲ့ပြည်ထောင်စုအစိုးရရဲ့လူဝင်မှုကြီးကြရေးအရာရှိတွေနဲ့ပူးပေါင်းဆောင်ရွက်ခြင်းမပြုကြဖို့ညွှန်ကြားထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်မှာဒီကနေ့တင်းတင်းလာနေမနက်ခင်းမှာလဲဒီမိုကရက်လွှတ်တော်အမတ်တချို့နဲ့ပတ်သက်ပြီးထပ်မံဝေဖန်ခဲ့ပါတယ်အခြေအမြစ်မရှိတဲ့အကြောင်းအရာတွေဆိုးရွားတဲ့စကားလုံးတွေကိုတုံးပြီးတော့ပြောကြားခဲ့တာကြောင့်ဒီတိုင်းပြည်နောက်ဒီအစ္စရေးနိုင်ငံသားတွေနောက်ဒီသမ္မတရဲ့အုပ်ချုပ်ရေးအဖွဲ့ကိုဒီအစွန်းရောက်အောက်လွှတ်တော်အမတ်တွေဘယ်တော့တောင်းပန်မလဲဆိုပြီးတော့ဒီမနက်ခင်း Twitter လူမှုကွန်ရက်မှာထရန့်ကရေးသားခဲ့တာပါတင်းငွေနေနေတုန်းကလဲဒီအောက်လွှတ်တော်ဒီမိုကရက်အမျိုးသမီးအမတ်တွေကိုသူတို့ရဲ့မူလဇင်းမြစ်နေရင်းနိုင်ငံရင်းတွေကိုပြန်ပြီးအဲဒီကရာဇဝတ်မှုတွေကိုကင်တွယ်ဖြည့်ရှင်းဖို့ Twitter ကနေပြောပါတယ်ဒါပေမဲ့လည်းအဲဒီအမျိုးသမီးအမတ်တွေထဲမှာမင်းနီဆိုတာပြည်နယ်ကအောက်လွတ်တော်အမတ်အီလီယန်အိုမာတူဦးတဲ့သာဆိုမာလီယာမှာမွေးဖွားခဲ့သူပါတခြား၃ဦးတွေကမန်ဆာချူးဆက်ပြည်နယ်ကိုစားပြုလွတ်တော်အမတ်အာယာနာပရက်စလီဟာဆင်ဆနတီအိုဟိုင်ယိုပြည်နယ်မှာမွေးဖွားခဲ့ပြီးတော့အလက်ဇန်ဒရီယာအိုကာစီယိုကော့ဒက်စာနယူးယောက်မြို့သူဖြစ်တယ်လို့ရရှိတလီပါလဲမီရှိဂန်ပြည်နယ်ဒီထရိုက်ဇာတိပါဒီလွတ်တော်အမတ်၄ဦးထဲက၃ဦးဟာအမေရိကန်မှာမူးဖွားတဲ့နိုင်ငံသားတွေဆိုတော့ကိုထရမ့်အနေနဲ့ Twitter မှာအခုလိုမရေးသားခင်တိဒလာဆိုပြီးတော့ VOA ကမေးမြန်းတာကိုတော့အင်မီရောကအကြောင်းမပြန်ပါဘူးအောက်လွတ်တော်ဥက္ကဋ္ဌဒီမိုကရက်ဒီနန်စီပလိုစီဟာလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေအပြင်တခြားကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ကြက်ကြက်မက်မက်မကင်တွယ်ဘူးဆိုပြီးတော့ဒီအမျိုးသမီးလွတ်တော်အမတ်တွေကဆွဆွဲနေတာပါမကြသေးခင်ကမှရွေးချယ်ခံခဲ့ရတဲ့ဒီအမျိုးသမီးလူငယ်လွတ်တော်အမတ်တွေနဲ့မသိမတင်ဖြစ်နေတဲ့အောက်လွတ်တော်ဥက္ကဋ္ဌပလိုစီကိုတော့သမ္မတထရမ့်ကထူးထူးခြားခြားပဲလူသိရှင်ကြားသူ့ဘက်ကယက်တီပြောဆိုပေးထားပါတယ
်ပါရှန်ပင်လယ်ကွက်မှာစီရေးအရှင်ပုံမတင်မာလာမဲ့အရေးဘယ်လိုရှောင်ရှားနိုင်မလဲဆိုတာကိုအဖွဲ့ဝင်နိုင်ငံတွေအနေနဲ့အဓိကထားဆွေးနွေးသွားမယ်လို့ ယောကသမကမူဝနိုင်ငံခြားမူဝါဒရေးအကြီးကဲဖက်ဒရီကာမိုဂရီနီကပြောပါတယ်ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာတင်းတင်းလာနေကျင်းပဖို့ရှိတဲ့ EU နိုင်ငံခြားဝန်ကြီးများအစည်းအဝေးမတိုင်ခင်မှာသူကသတင်းတောက်တွေကိုအခုလိုပြောကြားလိုက်တာပါအမေရိကန်နဲ့အီရန်အကြားတင်းမာမှုတွေရှိနေတဲ့ကြားကပဲအီရန်ကအဆိုပြုတဲ့ဒေသရင်းဆွေးနွေးပွဲကျင်းပဖို့အားပေးထောက်ခံကြောင်းကိုလည်းမိုဂရီနီကထလောင်းပြောပါတယ်လီဗျာမှာရှိတဲ့ထိသေးစခန်းတွေရဲ့အခြေအနေတွေကိုလည်းလူသားချင်းစာနာထောက်ထားမှုလိုအပ်ချက်အရဥရောပသမ္မတကစောင့်ကြည့်သွားမယ်လို့သူကပြောပါတယ်။ရှေ့ပြောင်းခြေချနေဆိုင်သူတွေရဲ့ထင်းထင်းစခန်းကိုပြီးခဲ့တဲ့ရပိုင်တွင်ကပြစ်ခတ်တက်ခိုက်ခဲ့တဲ့အတွက်လူပေါင်း53ဦးသေဆုံးပြီးတော့ဒါဇင်နဲ့ချီတန်ရခဲ့တာ
ပါ။စီးရီးယားနိုင်ငံကိုပို့မဲ့အီရန်ယင်းနဲ့တင်းသင်းမောဒဇင်ကိုဂျီဘရော့တာကန်ကြီးအနီးမှာဗြိတိရှ်မရင်းတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့ဖြစ်ရကြောင်းပြည်တွင်းစစ်ဖြစ်နေပြီးတော့ယင်းနဲ့ရှားပါမှုတွေအကြီးအကျယ်ရင်ဆိုင်နေရတဲ့စီးရီးယားဆွေးရအနေနဲ့ရုရှားဘက်လှည့်ပြီးတော့အကူအညီတောင်းဖို့ဖြစ်လာနိုင်ကြောင်းလေးလာသုံးသက်သူတွေနဲ့တန်တမန်တိုင်းဝမ်ကပြောပါရတယ်။အဲလိုဖြစ်သွားခဲ့ရင်စီးရီးယားသမ္မတဘရှောက်အယ်အာဆက်အနေနဲ့ရုရှားပေါ်ပုံမမီကိုအားထားစရာဖြစ်လာစေမယ့်ပြင်ရုရှားတို့ရဲ့တောင်းဆိုမှုတွေကိုလွန်ဆန်နိုင်မှုအားနည်းသွားစေမယ်လို့ဆိုပါရယ်ရုရှားဆိုရဟာရှိနေကြစီးရီးယားပြည်ရင်းချက်ကိုအခွင့်အောင်းယူပြီးပထဝီနိုင်ငံရေးနဲ့စီးပွားရေးမြတ်ထုတ်ဖို့ကြိုးစားတဲ့အနေနဲ့သမ္မတအဆက်အစိုးရကိုထောက်ပံ့နေတာပါ Grace 1လို့အမည်ပေးထားတဲ့အဲ့ဒီယင်နန်တင်တင်မောကိုဖမ်းဆီးလိုက်တာကဒီအီရန်ကနေစီးရီးယားကိုယင်နန်တွေတင်ပို့ဖို့ပုံမခက်ခဲသွားစေတဲ့အပြင်စီးပွားရေးပိတ်ဆို့အရေးယူမှုတွေကြောင့်ယင်နန်ရှားပါမှုနဲ့ရင်ဆိုင်နေရတဲ့စီးရီးယားဆိုရဟာသူ့ရဲ့မဟာမိတ်အီရန်နိုင်ငံအပေါ်အမေရိကန်ကပိတ်ဆို့အရေးယူမှုတွေလှုံ့ဆော်လိုက်တာကြောင့်အခက်အခဲအကျဲတွေနဲ့ထပ်မံရင်ဆိုင်နေပြန်တာပါအဲ့ဒီ Grace 1ယင်းနေတဲ့မော်စီးရီးယားကိုခီးမဆက်ဘူးလို့အီရန်ဘက်ကကတိပေးရင်ပြန်လွှတ်ပေးမယ်လို့ Britain ကစနေနေ့မှာပြောရတယ်။စီးရီးယားနိုင်ငံမှာတက်စီစီးတွေတုံးစားတက်သွားပြီးအေဘီလာကစားလို့သမ္မတအာဆက်အစိုးရကရုရှားနဲ့ရောင်းချပေးနေပါတယ်။စီးရီးယားနိုင်ငံသားအများစုကတပတ်မှလီတာ20ပဲဝယ်ယူခွင့်ရှိပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းဒိုမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
်ဒီအမေရိကန်တန်ကတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတင်းငွေနေကမော်စကိုဆန္ဒပြပွဲမှာပါဝင်သူအတိုက်ခံနိုင်ငံသားတွေနဲ့ဆန္ဒပြသူတွေကိုရုရှားတပ်ဖွဲ့ကထိန်းသိမ်းဖမ်းဆီးလိုက်ပါတယ်။စက်တင်ဘာလမှာကျင်းပမဲ့မြို့တော်ဝန်ရွက်ောက်ပွဲမှာအတိုက်ခံကိုယ်စားလှယ်တွေဝင်ရောက်ရှင်ပြန်ခွင့်ပြုဖို့သူတို့ကတောင်းဆိုခဲ့ကြတာပါ။ပုစကင်ချင်းပြင်းမှာစုံကြဖို့လူမှုကွန်ရက်ကနေတိုက်တွန်းနှိုးဆော်မှုတွေကြောင့်လူပေါင်း1000ကျော်လောက်စုဝေးနိုင်ခဲ့ကြပါတယ်။ရွက်ောက်ပွဲမှာပါဝင်ရှင်ပြန်မဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းကိုတတ်မှတ်ထားတဲ့လူဦးရေကလက်မှတ်ရေးထိုးထောက်ခံပေးရမယ်ဆိုတဲ့စည်းမျဉ်းစည်းကမ်းကြောင့်လက်မှတ်စုဆောင်ကောက်ခံပြီးတင်ပြချိန်မှာအာဏာပိုင်ဒီဘက်ကဒီလက်မှတ်တွေဟာအတုတွေဆိုပြီးပယ်ချခဲ့တဲ့အပေါ်အတိုက်ခံဘက်ကမကြေမနက်ဖြစ်နေကြတာပါညဉ့်ညစွာဆန္ဒပြမှုအပြီးမှာလူပေါင်း38ဦးထင်းသိမ်းခံခဲ့ရတယ်လို့ဆန္ဒပြဝယ်စောင့်ကြည့်အဖွဲ့တွေကပြောပါတယ်တရားမဝင်စုဝေးမှုဆိုပြီးဖြိုခွဲဖို့ကြိုးစားတဲ့ရဲတပ်ဖွဲ့ကိုကုလငန်းကိုတိကျဖို့ဆန္ဒပြသူတွေကအဟုတ်ပြောဆိုခဲ့ကြတယ်လို့လည်းဆိုပါတယ်တနင်္ဂနွေနေ့ကထင်းသိမ်းခံခဲ့ရတဲ့ကိုယ်စားလှယ်လောင်းလျူဘော့ဖ်ဆိုဘောကတော့အာနာပိုင်းဒီဟာအားလုံးရဲ့အနာဂတ်ကိုဖျက်ဆီးနေတယ်ဆိုပြီးကန့်ကွက်တဲ့အနေနဲ့အစံကခါဆန္ဒပြမယ်လို့ပြောဆိုထားပါတယ
်ထိုင်ဝမ်သမ္မတစာရင်ဝန်ဟာဟေတီနိုင်ငံကိုစနေနေ့မှာအလဲတောက်ရောက်ခဲ့ပြီးတော့ဟေတီနိုင်ငံငင်းငယ်တည်ငြိမ်ရေးနဲ့ပတ်သက်ပြီးသူတို့သဘောထားကိုပြောကြားခဲ့ပါတယ်လေးနိုင်ရွယ်ကြာမြင့်တဲ့ဒီခီးစဉ်အတွင်းသမ္မတဟာကုန်စည်ပြပွဲကိုတက်ရောက်ခဲ့တယ်လို့ဟေတီမျိုးသားပြတိုက်ကိုလည်းတောက်ရောက်ကြည့်ရှုပါတယ်ဟေတီသမ္မတဟိုဗနဲမိုစီနဲ့ဒီနှစ်နိုင်ငံကြားသဘောတူညီချက်နဲ့ဆောင်ရွက်တဲ့စီမံကိန်းတွေစတင်နေပြီဖြစ်ပြီးထိုင်ဝမ်အနေနဲ့ဟေတီကိုအပြည့်အဝပံ့ပိုးဆောင်ရွက်သွားမယ်အကြောင်းသမ္မတစာရင်ဝန်ကထပ်လောင်းပြောပါတယ်ဒီခီးစဉ်တွေလွှတ်တော်မှ3ဦးပါဝင်တဲ့ထိုင်ဝမ်ကိုယ်စားလှယ်အဖွဲ့အပြင်ထိုင်ဝမ်စီးပွားရေးလုပ်ငန်းရှင်အသင်းနဲ့စုဦးတီထွေလုပ်ငန်းရှင်များအသင်းဝင်တွေလည်းလိုက်ပါလာခဲ့ကြတာပါတရုတ်နိုင်ငံအနေနဲ့အဲဒီဒေတာတွေလုပ်ငန်းတွေတိုးချက်ဆောင်ရွက်နေချိန်မှာပဲဇူလိုင်17ရက်ကနေစတင်တဲ့ဆနေရကြခီးစဉ်တွင်ဟေတီမြို့တော် Port au Prince ကိုသမ္မတဟာအရင်ဝင်ရောက်ပြီးတော့တခြားဒီ Caribbean ဒေတာနိုင်ငံတွေနဲ့ဆက်ဆံရေးတိုးမြှင့်ဖို့လည်းနှီးလန့်နေရှာနေပါတယ်။ထိုင်ဝမ်ဟာအခုခါမှာဟေတီရဲ့လက်ရှိစီမံကိန်းတွေအတွက်ဒေါ်လာ350ထုတ်ချေးဖို့အစီအစဉ်ရှိပေမဲ့ဟေတီလွတ်တော်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့ငွေကြေးလက်ခံရယူဖို့မဆုံးဖြတ်ရသေးပါဘူး။သမ္မတဆိုင်ဝမ်ဟာ Caribbean ဒေတာနိုင်ငံတွေကိုအလဲပတ်လာတဲ့ပထမဆုံးထိုင်ဝမ်သမ္မတလည်းဖြစ်ပါတယ
်။တင်းရူနီကဟောင်ကောင်ကျွန်းမှာအစိုးရစံကြည်ဆန္ဒပြရင်ရဲတွေနဲ့ရုံးရင်ဆန်ခတ်ဖြစ်ရကကုန်တိုက်ထဲဝင်သွားကြသူတွေဟာစူပိုအောင်ကြသူတွေလို့တရုတ်ပြည်မှာယူလို့လာတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ပြောကြားလိုက်ပါတယ်။ဆန္ဒပြပွဲအတွင်းရဲတွေရဲ့လှုပ်ဆောင်မှုတွေကိုအုပ်ချုပ်ရေးမှူးကယ်ရီလမ်ကထောက်ခံကြောင်းပြောဆိုလိုက်ပြီး ဆောင်ဆန်းစစ်ဆေးမှုတွေပြုလုပ်ပြီးတာဝန်ရှိသူတွေကိုအရေးယူသွားမယ်လို့ပြောပါတယ်။ဟောင်ကောင်ကျွန်းကနေတရုတ်ပြည်မှာကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေကြောင်းကိုလုံးဝရုပ်သိမ်းရေးနောက်တရုတ်အစိုးရကအတိပြုခန့်အပ်ထားတဲ့ဟောင်ကောင်ခေါင်းဆောင်ကယ်ရီလမ်နှုတ်ထွက်ပေးရေးတို့အတွက်ဟောင်ကောင်လက်မှတ်တွေပေါ်ချစ်တဲ့ဆန္ဒပြကြကြတဲ့ထောင်နဲ့ချီတဲ့ပြည်သူတွေကိုရဲတွေကနံပါတ်တုတ်တွေမျက်ရည်ငွေကောင်းအရည်တွေတုံးပြီးတင်းငွေတွေကလူစုခွဲခဲ့ပါတယ်ရှာတင်အရာမှာပြုလုပ်တဲ့ဆန္ဒပြပွဲကတော့တနင်္ဂနွေနေ့တနေ့လုံးနှီးပါငင်းငင်းချမ်းချမ်းရှိခဲ့ပေမဲ့ဆန္ဒပြပွဲပြီးဆုံးကနေ့မှာရဲတွေနဲ့ဆန္ဒပြသူတွေကြားရုံးရင်ဆန့်ခတ်ဖြစ်ခဲ့ပါတယ်ဆန္ဒပြသူတို့ချို့ကအနီးနားကကုန်းတိုက်ထဲပြေးဝင်ကုန်ကြပြီးတဲ့နောက်ရုံးရင်ဆန့်ခတ်မှုတွေအဲ့ဒီကုန်းတိုက်ထဲမှာဆက်ဖြစ်ခဲ့တာပါအ
ိန္ဒိယနိုင်ငံမြောက်ပိုင်းမှာမိုးသီထန်စွာရွာသွန်းခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့ကအဆောက်အဦတစ်ခုပြိုကျသွားတဲ့အတွက်အ ਨੇ ဆုံးလူရှိဦးသေဆုံးသွားတယ်လို့အနာပိုင်းကပြောပါတယ်ကယ်ဆယ်ရေးဝန်ထမ်းတွေကနောက်ထပ်ပျောက်ဆုံးနေသူ6ဦးကိုလက်လံရှာဖွေနေကြကြောင်းဟင်မချက်ပရာဒက်ရှ်ပြည်နယ်တာဝန်ရှိသူတွေကပြောပါရယ်အဆောက်အဦပြောကြတဲ့အချိန်အဲ့ဒီအဆောက်အဦတွေကစားတော့ဆိုင်မှာစစ်သားတွေပါတီပွဲကျင်းပနေခဲ့ကြတာပါအခြေတောင်အာရှတိုက်အတွင်းအဆောက်အဦတွေကိုခိုင်ခံ့စွာတိစောက်ထားခြင်းမရှိတာကြောင့်ဇွန်နဲ့စက်တင်ဘာလအကြားဒီမိုးရသည့်ကာလတွေမှာတေးထန်တဲ့ရွာသွန်းတဲ့မိုးဒဏ်ကိုမခံနိုင်ပဲအဆောက်အဦတွေပြောကြလေရှိပါတယ်ခင်ဗျာ
ထိုင်ဝမ်တမန်တော်ရွေးကောက်ပွဲမဲ့ဆွဆေးမှုတွေဒီကနေ့စတင်လာမှာတရုတ်ပြည်မှာကြီးနဲ့ခလန်းလန်းနေလို့တဲ့လက်ရှိသမရနဲ့ရှင်ပြိုင်ဖို့ပြည်မာကြီးနဲ့နိစပ်မှုလိုလားတဲ့ခေါရှန်းမျိုးတော်ဝန်ဟာအတိုက်ခံပါတီရဲ့သမရကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံခဲ့ရပါတယ်။ထိုင်ဝမ်ကျွန်းကစိတ်ကမ်းမျိုးတစ်ခုဖြစ်တဲ့ခေါရှန်းမျိုးတော်ဝန်ဟန်ကျိုယူဟာစလျက်စီပစီကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Foxconn Technology ကိုတည်ထောင်သူအပါအဝင်တခြားကိုယ်စားလှယ်လောင်း၄ဦးကိုဒီကနေ့အနိုင်ရပြီးသူတို့ပါတီရဲ့သမရအဖြစ်နဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်ကြောင်းအတိုက်ခံအမျိုးသားရေးပါတီကကြေညာပါတယ်။သူဟာ2020ခုနှစ်ဇန်နဝါရီလမှာကျင်းပမဲ့သမရရွေးကောက်ပွဲမှာလက်ရှိသမရတိုင်အင်းဝမ်နဲ့ရှင်ပြန်ရမှာဖြစ်ပါတယ
်။တနင်္လာညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုအောင်အောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ပူးပေါင်းကော်မတီရဲ့အစည်းအဝေးခန်းစာကိုပြည်ထောင်စုလွှတ်တော်မှဒီကနေ့တင်သွင်းခဲ့ပြီးတော့အစည်းအဝေးခန်းစာပါအကြံပြုချက်တွေကိုအခုဇူလိုင်လကုန်ပိုင်းလွှတ်တော်မှအခြေတင်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ပူးပေါင်းကော်မတီမှပါဝင်တဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေဘက်ကတော့လက်ရှိဆောင်ရွက်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်တွေအပေါ်မှာသဘောမတူကြောင်းတိကျမှတ်ချက်ပေးထားပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောတင်ပြထားတာနားဆင်ပါရှင်။
ဟုတ်ကဲ့နိုင်ငံရေးပါတီအသီးသီးနဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ကပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်55ဦးပါတဲ့ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီက၄လကျော်ကြာကာလအတွင်းမှာအစည်းအဝေး25ကြိမ်တည်းမနေ့ကျင်းပပြီးတဲ့နောက်မှာပြည်ထောင်စုလွှတ်တော်ကိုဒီကနေ့အစည်းအဝေးခန်းစာတင်သွင်းခဲ့တာဖြစ်ပါတယ်။ပူးပေါင်းကော်မတီက2008ဖွဲ့စည်းပုံအခြေခံဥပဒေပါအခန်း15ခန်းနဲ့နောက်ဆက်တွဲဇယား5ခုကိုစစ်စစ်လေ့လာတုံးသက်ပြီးတဲ့နောက်အကြံပြုချက်2900ကျော်တင်ပြထားကြောင်းပူပေါင်းကော်မတီရဲ့အတွင်းရင်းမူဒေါက်တာမြတ်ညာနာဆိုးကပြည်တော်စုလွှတ်တော်မှာအစည်းအဝေးခန်းတင်ပြပါတယ
်။အကြံပြုတင်ပြစုစည်းချက်များအနေနဲ့ကတော့ကျွန်တော်ရှင်းဦးစွာတင်ပြခဲ့လိုပါပဲ။၄မျိုးလေးစားဖြစ်ပါတယ်ခင်ဗျာ။ပြင်ဆင်ဖို့ဖြည့်ဆက်ဖို့ပယ်ဖြစ်ဖို့ဒါတွေကအကြံပြုတင်ပြတာပါ။အကြံပြုတင်ပြခဲ့ခြင်းမရှိတဲ့ပုံမှန်ကို괴များကိုတော့ကျွန်တော်တို့ကမူလအတိုင်းထားရှိရန်ဆိုပြီးတော့စုစည်းထားရှိခဲ့တာဖြစ်ပါတယ်။အဲ့တော့ပြင်ဆင်ဖြည့်ဆက်ပေဖြစ်ဖို့ဖွဲ့စည်းပုံအခြေခံဥပဒေတရားလုံးပေါ်မှာတင်ပြချက်ပေါင်းစုစုပေါင်း3965ချက်ရှိပါတယ
်ဒီပြင်ဆင်မဲ့အကြံပြုချက်တွေကိုပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ရေးစီကိုဖြန့်ဝေထားပေးမယ်အစည်းအဝေးခန်းစာဖတ်ကြားရမှာဘယ်ပုံမှန်တွေကိုဘယ်လိုပြင်ဆင်မယ်ဆိုတာကိုတော့ထည့်သွင်းထားတာမရှိပါဘူးလွှတ်တော်ပူပေါင်းကော်မတီရဲ့ဒီအစည်းအဝေးခန်းစာကိုကော်မတီမှပါဝင်သူအားလုံးလက်မှတ်ရေးထိုးပြီးသဘောကွဲလွဲချက်တွေကိုအစည်းအဝေးခန်းစာမှာပူးတွဲဖော်ပြဖို့ကော်မတီလုံထုံးလုံနေလမ်းညွှန်မှာပါရှိပါတယ်။ဒါကြောင့်ကော်မတီမှပါဝင်တဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကတရားသဘောထားမှတ်ချက်၃ချက်တင်ပြထားကြောင်းဒေါက်တာမြတ်ညာနာဆိုးကပြည်ထောင်စုလွှတ်တော်ကိုအခုလိုဆက်လက်တင်ပြခဲ့ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းဆောင်ရွက်ခြင်းသည်ဖွဲ့စည်းပုံအခြေခံဥပဒေအခန်း7နှင့်ကိုက်ညီခြင်းမရှိသောကြောင့်တက်မတော်သားလွှတ်တော်ကိုယ်စားလှယ်များကကော်မတီဖွဲ့စည်းရန်အဆိုတင်သွင်းစဉ်ကပင်ကန့်ကွက်ခဲ့ပြီးဖြစ်ပါသည်အချက်နှင့်အနေနဲ့ကတော့တို့ရတွင်ပြောင်စုလွှတ်တော်မှမဲခွဲဆုံးဖြတ်အတည်ပြုပြီးအဆိုပါကော်မတီကိုဖွဲ့စည်းခဲ့ခြင်းဖြစ်၍ပြင်ဆင်ရေးပူးပေါင်းကော်မတီတွင်တက်မတော်သားလွှတ်တော်ကိုယ်စားလှယ်များကပြောင်စုလွှတ်တော်၏ဆုံးဖြတ်ချက်ကိုလေးစားလိုက်နာသောအပြင်ပါဝင်တက်ရောက်ခဲ့ပါသည် အမှတ်သုံးချက်ထို့သို့တယောက်စင်တွင်လည်းတမရောသားလွှတ်တော်ကိုယ်စားများမှပြင်ဆင်ရန်အဆိုပြုချက်များတင်သွင်းခြင်းဝေါ်ရမှတ်ချက်ပြုခြင်းတို့ကိုဆောင်ရွက်ခဲ့ခြင်းမရှိပါယခုပူပေါင်းကော်မတီအစည်းအခမ်းစာဆိုင်ရာလုပ်ငန်းစဉ်များသည့်ဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းဆိုင်ရာဖြန့်နှံ့ချက်များနှင့်ကန့်ညီမှုမရှိပါကြောင်းသဘောထားမှတ်ချက်ပြုပါသည်ဆိုပြီးတော့တီးခြားသဘောထားမှတ်ချက်ပြုထားတာကိုလည်းကျွန်တော်တို့အနေနဲ့ပူရဲတင်ပြအပ်ပါတယ်ခင်ဗျာ
ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကသူ့အမြင်ကိုအခုလိုပြောဆိုပါတယ
်ဒီဖွဲ့စည်းပုံအခြေခံဥပဒေအကျတဲကိုကျော်လွှားနိုင်မှုဆိုရင်အစိုးရပိုင်းချုပ်တော်ပိုင်းဟိုအချက်ဖက်ခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့တမတော်ခေါင်းဆောင်တွေကြားမှာဟန်ချက်ညီညီပူးပေါင်းဆောင်ရွက်နိုင်ဖို့ဟာအင်မတန်မှအရေးကြီးတယ်လို့ကျွန်တော်ကတော့မြင်ပါတယ်။လာမယ့်ပေါ်လေတော့ဥပဒေချမ်းရေးဆွဲတဲ့အပိုင်းဥပဒေချမ်းကိုဆွေးနွေးတဲ့အပိုင်းတော့ဥပဒေချမ်းကိုပြည်တော်စုလွှတ်တော်မှာအတည်ပြုချက်ရယူတဲ့အပိုင်းတွေမှာတော့အချက်ဖက်ခေါင်းဆောင်တွေစစ်ဖက်ခေါင်းဆောင်တွေနဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေနဲ့တမတော်သားလွှတ်တော်ကိုယ်စားလှယ်တွေကြားမှာနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုရှေ့ရှုပြီးတော့ဖြည်းဖြည်းရောက်ရောက်ကြဲကြဲပြန့်ပြန့်ပူးပေါင်းဆောင်ရွက်နိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ်
။လွတ်တော်ကိုယ်စားလှယ်ရေးထံကိုဖြန့်ဝေထားတဲ့အကြံပြုချက်3900ကျော်ကိုဆွေးနွေးဖို့အတွက်လာမယ့်ဇူလိုင်လ22ရက်နေ့မှာနောက်ဆုံးထားပြီးအမည်စင်းပေးဖို့ကြဖို့ကိုလွတ်တော်ဥက္ကဋ္ဌကကြေညာထားပါတယ်။လွတ်တော်အတွင်းမှာဒီအကြံပြုချက်တွေကိုဆွေးနွေးဆုံးဖြတ်အတည်ပြုပြီးတဲ့နောက်မှာအခြေခံဥပဒေပြင်ဆင်တဲ့ဥပဒေမူကြမ်းကိုနယ်ပယ်အသီးသီးကလူပုတ်ကိုဌာနအဖွဲ့အစည်းတွေစီကနေအကြံဉာဏ်ရယူပြီးဆက်လက်ပြုစုသွားမှာဖြစ်ပါတယ
်။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွတ်တော်ပူးပေါင်းကော်မတီကနေလွတ်တော်ကိုတင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်ချက်အစိုးရထဲမှာတော့အများကနေစိတ်ဝင်စားတဲ့သမရအရေးချင်းကိုကန့်သက်ထားတဲ့ပုံမှန်59စာလုံးလိုပုံမှန်232ပါတက်မတော်ကပြည်ထောင်စုဝန်ကြီးတချို့ကိုခန့်အပ်ထားနိုင်မှုကိစ္စတွေလည်းပါဝင်ပါတယ်။လက်ရှိနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုသမရမဖြစ်နိုင်အောင်ကန့်သက်ထားတဲ့ပုံမှန်59စာလုံးကိုပယ်ဖြတ်ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကအဆိုပြုထားတယ်လို့သိရပြီးတခြားနိုင်ငံရေးပါတီတွေဘက်ကတော့ပြင်ဆင်ချက်သဘောအဆိုပြုထားတယ်လို့ VOA ကသတင်းရရှိပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်တွင်မိုးများရေကြီးတဲ့အခြေအနေသတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါမယ်။မိုးအချိန်များပြီးတော့ရေကြီးရေရှမ်းတွေဖြစ်နေတာကြောင့်ကချင်ပြည်နယ်အတွင်းမှာတော့ရေဘေးဒုက္ခသည်2000ကျော်ဟာဒုက္ခသည်စခန်းတွေကိုရွှေ့ပြောင်းပြီးနေထိုင်နေကြရပါတယ်။ကချင်ပြည်နယ်ထဲမှာရှိတဲ့မြစ်ကြီးနားနဲ့ဗမော်တွေကတော့ရေလွှမ်းမိုးမှုအဆိုးဝါးဆုံးအခြေအနေမှာဖြစ်နေပြီးအစိုးရကတော့အဲ့ဒီနေရာတွေကိုအဓိကထားပြီးတော့စားနပ်ရိက္ခာထောက်ပံ့တာတွေလှုပ်ဆောင်ပေးနေပါတယ်။သတင်းအပြည့်အစုံကိုတော့မြန်မာသတင်းပညာသိပ္ပံကျောင်းက VOA ရုံးရဲ့အလုတ်တင်သတင်းတော့မတ်အစလီတင်သတင်းပေးပို့ထားတာနားဆင်ပါရှင်
။အခုလက်ရှိမြန်မာနိုင်ငံမှာမြေကြီးကြီးမှုကြောင့်တိုင်းနယ်ပြည်နယ်ခုနှစ်ခုမှာရေကြီးရေလျှံမှုတွေကြုံတွေ့နေရပါတယ်။အဲ့ဒီထဲမှာကချင်နဲ့ရခိုင်ပြည်နယ်တွေမှာအဆိုးဆုံးခြေနေဖြစ်ပေါ်နေပါတယ်။လက်ရှိမှာတော့ကချင်ပြည်နယ်ကရေကြီးရေလျှံမှုကိုဆိုးဆိုးရွားရွားခံစားနေရတာပါ။အေယာဝတီမြေကြီးကြီးမှုကြောင့်ကချင်ပြည်နယ်အတွင်းမှာရှိတဲ့ဗမော၊မြစ်ကြီးနား၊ရွှေကူနဲ့စင်ပေါ်မြို့တွေကစွန့်ရေမတ်အထက်ကိုရောက်ရှိနေပါတယ်။အိမ်တော်စု3000နီးပါးရေပေးတင်နေပြီးလူဦးရေ1000ခွဲနီးပါးအတွက်ကယ်ဆယ်ရေးစခန်း20ကိုလည်းဖွင့်လှစ်ပေးထားပါတယ်။ကချင်ဒေသမှာရှိတဲ့ရေဘေးတင်ပြည်သူတွေအတွက်၆ပန်းရေးကိုအစိုးရကလှုပ်ဆောင်ပေးနေပါတယ်။ဇူလိုင်လ14ရက်နေ့ကရေဘေးကယ်ဆယ်ရေးစခန်းတွေကို390ကျော်ကို၆ပန်းရေးပစ္စည်းတွေပို့ပေးထားတယ်လို့ဘေးအန္တရာယ်စီမံခန့်ခွဲရေးဦးစီးဌာနညွှန်ကြားရေးမှူးဒေါက်ဖြူလက်လက်ထွန်းကပြောပါတယ်။
ကျွန်တော်မြေပြင်မှာကြားတဲ့အခါကျတော့ဒီသက်ဆိုင်ရာပြည်နယ်အစိုးရအဖွဲ့ရဲ့ဦးဆောင်မှုနဲ့အမတို့ဌာနတွေအပါအဝင်ဌာနတွေအကုန်လုံးပူးပေါင်းပြီးတော့ဒီဆောင်ရွက်နေတာရှိရတယ်။ရွှေပြောင်းနာတွေတို့မထမင်းထုတ်တွေဝေမယ်။တခြားအမတို့ကဆိုင်ရိတ်ခါထောက်ပံ့ဆိုလို့ရှိရင်တခြားအဖွဲ့စီတွေကခောက်ဆက်ကြောက်တို့ဘာလို့ပေါ့နော်အစိုးရအဖွဲ့အဲ့လိုမျိုးလေးတွေကတော့မြေပြင်မှာပူးပေါင်းဆောင်ရွက်တယ်။အမတို့ဇီယာကြတော့ဟိုမနေ့ကဆိုလို့ရှိရင်390ကျော်ဖို့ပေါ့နော်အဲ့လိုမျိုးဆိုင်ရိတ်ခါဘူးတွေထောက်ပံ့တာရှိတယ်။အရင်ကလည်းထောက်ပံ့ထားတာရှိတယ်ပေါ့။မလို့ဆိုဆို200ကျော်လောက်တော့ရှိတာပေါ့အဲကချင်ပြည်နယ်ထဲမှာထောက်ပံ့နေတာဒီနေ့ဆိုရင်လည်းတိုင်းဘက်ကိုသွားတယ်ညီမထောက်ပံ့မှုတွေဆောင်ရွက်တယ်နောက်ခါကျတော့အမားတို့ကဒီရေးပေါ်တုံ့ပြန်ရေးလုပ်ငန်းတွေမှာတုံ့နိုင်ဖို့အတွက်ဆိုလို့ရှိရင်ဟိုလိုအပ်လာတဲ့အတွက်ကြောင့်မလို့အမားတို့ဒီဖလီတွေဘာတွေထပ်ပို့ထားတော့ဘာလို့ပေါ့နောက် live chat ဖြတ်တီးပေါ့နော်အဲမြစ်ကြီးနားကိုထပ်ပြီးတော့ပို့ထားတာတွေရှိတယ်ညီမဟုတ
်ဘဘမြို့နယ်ထဲမှာရှိတဲ့ကြေးရွာချိုကမြင်းနုကျိုးပေါ်မှာတိစောက်ထားတာဖြစ်တဲ့အတွက်မြေတက်လာတဲ့အခါနေအိမ်ချို့ရေနစ်မြုပ်ပြီးကယ်ဆယ်ရေးစခန်းတွေစီမှာပြောင်းရွှေ့နေထိုင်နေရတာဖြစ်ပါတယ်။ဒုက္ခသည်တွေအတွက်ရိတ်ခါထောက်ပံ့မှုနဲ့ပတ်သက်လို့ဗမော်ပြည်နယ်လွှတ်တော်မဲဆန္ဒနဲ့အမတ်တဲ့ဦးအောင်သိန်းကအခုလိုပြောပြပါဗျာ
။
ရှိပမော်မြို့နယ်မှာရေဘေးဒုက္ခတဲ့လူဦးရေစုစုပေါင်း9000ကျော်နဲ့အိမ်နောင်စုပေါင်း1300ကျော်ရှိတယ်လို့သိရပါတယ်။တနင်္ဂနွေလုံးတိုင်းတိုင်းနဲ့ဆိုရင်ရေဘေးဒုက္ခတဲ့ရေတွက်ကအိမ်နောင်စု၄000နီးပါးလောက်ရှိပြီ။လူဦးရေကတော့1000ဝန်းကျင်ရှိနေပါတယ်။ကချင်ပြည်နယ်မှာဇူလိုင်လ12ရက်နေ့ကစပြီးမြေမြင့်တက်မှုကြောင့်ရေတည်ရေရှမ်းမှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။ဒါအပြင်ရခိုင်
ပဲအင်းစလီတင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးရေကြီးရေရှက်အဆိုးဝါးဆုံးခံရရတဲ့ဒေသတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်အတွင်းမှာတော့ရေဘေးဒုက္ခတွေတထောင်ခွဲကျော်ကိုကယ်ဆယ်ရေးစခန်၆ခုမှာထားရှိတယ်လို့ဒေသခံကူညီအဖွဲ့တွေကပြောပါတယ်ရခိုင်ပြည်နယ်ရဲ့ချက်ချင်းဒီအသင်းကလည်းရေဘေးဒုက္ခတွေကိုကူညီကယ်ဆယ်ရေးနဲ့ထောက်ပံ့ရေးတွေဆောင်ရွက်ပေးနေပါတယ ตีนันนี่กูเตียมวินเวยอยู่เดเตียวกงเตรีกูเตียวอานาบายนี่บักกาพั้นซีอเยอยู่ลาราฤชิดะลูตะชาอเยบาเรกงซีตอตอเมียๆกูแลเตียวผักกากันตะไล่บาเรถ้าจองกงเตรีย่อเมม่าตองดูฤอั่วบาที่ไข่เนนานายมิรอถ้ากูอโซยะอเนเนกุนีเพชินเปโบมูเซ
20ကနေတင်ပို့ရဲ့စိုက်ပျိုးရေးထွက်ကုန်နေဟာတရုတ်ဆိုရရဲ့အဂတိတိုက်ဖြတ်ရေးအပါအဝင်ကုန်သွယ်ရေးမူဝါဒအပြောင်းလဲရေးကြောင့်နောက်ပိုင်းမှာကန့်သတ်ခံရတာဖြစ်ပြီးများလာပါတယ်။ဒါကနိုင်ငံရေးကစားကွက်လိုများကမြင်သလိုတရုတ်နိုင်ငံရဲ့စီးပွားရေးမူဝါဒအပြောင်းလဲနေလေတိုက်ရိုက်ဆက်ဆက်နေပါတယ်။တရုတ်ရဲ့အဂတိတိုက်ဖြတ်ရေးပိုလုံးလာသလို ခွဲတဲ့နဲ့နှစ်နိုင်ငံအစိုးရနားလည်မှုအမိုယူထိုးပြီးမှတင်ပို့တာမဟုတ်တဲ့ကုန်စည်မှန်သမျှတရုတ်ဆိုရကအခွန်90%ကိုင်းနှုန်းကောက်ပါတယ်။ဒီအခွန်ကတရုတ်ကုန်သွယ်ရောမြန်မာကုန်သွယ်ပါမဆောင်နိုင်တဲ့နှုန်းသာပါ။2019ဝင်မှာနောက်ပိုင်းမှာတရုတ်ယူနန်ပြည်နယ်အတွက်စံတဲ့တရားခွဲတာမပြီးတော့ပဲပိတ်ခဲ့ပါတယ်။အရင်တုန်းကတော့ဘိန်းစားတို့ကုန်စည်အနေနဲ့နေဆက်တည်နေမှုပြည်တွင်းကုန်စည်
ဒါသူနိုင်ငံရဲ့ပေါ်လစီရပြီလောက်တာပေါ့လေတခြားလုံးကိုသူကညာဆက်ဒေတာဖွင့်ပြရေးဆိုတဲ့ခေါင်းစဉ်ကသူတို့မျက်စိမိတ်ခဲ့ပုံရတယ်နားလည်းမှုလည်းအလုပ်ခဲ့ကြတာဖြစ်ပုံရပါအခုခါကြတော့သူနိုင်ငံထဲမှာဟိုကသူကအေဂျူအဆိုင်ဂျူတွေပါနဲ့စနစ်တကျသူကလုပ်လာတယ်အစိုးရဂျင်တရားဝင်သဘောတူတင်ပို့ရဲ့ကုန်စည်တွေကိုလည်း အခုရပိုင်းပြည်တွင်းနန္ဒသီရွေတရုတ်မှဖြစ်စည်းခံရတာတာစီယာတွေကAQSIQနဲ့တိုက်ရိုက်ပတ်သက်နေနိုင်တယ်လို့မူဆယ်ကုန်တယ်တွေကမြင်ပါတယ်ရေရှည်အတွက်ဆိုရင်တော့နိုင်ငံတော်အဆင့်ကူညီဆောင်ရွက်မှုတွေကိုလုံဆောင်ပေးတဲ့တယ်လို့မူဆယ်နန်းခမ်းကုန်တယ်တင်းရဲ့တွဲဖက်အထွေထွေတွင်းရင်မှုစိုင်းထုံးကူကအခုလိုဆက်ပြောပါတယ်ကျွန်တော်တို့ကအခုတစ်ခေါက်တစ်ခေါက်သွားတယ်ကုန်စည်ကြောင်းဝယ်တဲ ดังนั้นเด็กๆเอาเสียมาจ้าเราเราต่างกันนะไม่ใช่แค่เราไม่ใช่เพื่อเด็กใช่ไหมนะเพื่อเด็กใช่ไหมนะเพื่อเด็กใช่ไหมนะเพื่อเด็กใช่ไหมนะเพื่อเด็กใช่ไหมนะเพื่อเด็กใช่ไหมนะเพื่อเด็กใช่ไหมนะเพื่อเด็กใช่ไหมนะเพื่อเด็กใช่ไหมนะเพื่อเด็กใช่ไหมนะเพื่อเด็กใช่ไหมนะเพื่อเด็กใช่ไหมนะเพื่อเด็กใช่ไหมนะเพื่อเด็กใช่ไหมนะเพื่อเด็กใช่ไหมนะเพื่อเด็กใช่ไหมนะเพื่อเด็กใช่ไหมนะเพื่อเด็กใช่ไหมน ော့တွင်းလာတဲ့အနေအထားမှာသူကရုပ်တရက်ပြန်ပိတ်တယ်ဆိုတဲ့ဟာတကူကတော့ဒါမေကွန်းထုတ်เสียတော့ရှိတာပေါ့လေနော်အဲ့နောက်ပြီးတော့သူတို့ဖက်ကအကျိုးအစာကျိုးအတိမတ်ပြောင်းသူလောက်ရမလဲဆိုတော့သူတို့ဖက်ကနိုင်ငံတော်အစ်နဲ့နိုင်ငံညီနိုင်ဆောင်ရမယ်အနေအထားမျိုးတော့ရှိရင်ထင်တာ
မူဆယ်တရုတ်ကုန်သွယ်ရေးလမ်းကြောင်းဟာမြန်မာနိုင်ငံရဲ့အဓိကညစက်ကုန်သွယ်ရေးဖြစ်ပါတယ်မြန်မာဘက်ကစံအပါဝင်တကြားနှမ်းရာဘာပြောင်းဖရဲနနတ်သီးအပါဝင်ကျွဲနွားတင်ပို့ရာရဲ့အားလုံးဟာအခုတော့တရုတ်ယူနန်ဆိုရာရဲ့ကုန်သွယ်ရေးမူဝါဒအပြောင်းလဲကြောင်းတင်ပို့ဖို့အခက်အခဲတွေရှိနေပါတယ်မူဆယ်ညစက်တနည်းစားကုန်သွယ်မှုပမာဏဟာကုန်သွယ်ရေးဝန်ကြီးဌာနရဲ့စာရင်းတွေအရဆိုရင်ပြန်မြအမေရိကန်ဒေါ်လာ 5.3 ဘီလီယံရှိပြီးတနိုင်ငံလုံးကုန်သွယ်မှုရဲ့20ရာခိုင်နှုန်းရှိပါတယ်တရုတ်ရဲ့ကန့်တတ်မှုတွေကြောင့်ဒီနှစ်အတွင်းမှာနေဆက်ကုန်သွယ်ရေးတိတိတသာကျသွားရဲ့လို့ကုန်သွယ်ရေးကပြောပါတယ်။ပြီးခဲ့တဲ့ဘဏ္ဍာနှစ်မှာတရုတ်နိုင်ငံကိုစံနဲ့စကွဲတန်ချိန်3တန်းကျော်လောက်တင်ပို့ထားပြီးအခုနှစ်ထဲမှာတော့ 1.8 တန်းလောက်ပဲတင်ပို့နိုင်လိမ့်မယ်လို့မြန်မာနိုင်ငံစံစွာအတင်းကျော်ကခန့်မှန်းထားပါတယ်
။ VOE မြန်မာပိုင်းသတင်းတော်ကိုဇော်ထက်သတင်းပေးပို့ခဲ့တာပါရှင်။ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မိုးစေဝါဖမ်းမိတဲ့သတင်းကိုတင်ပြပေးကြပါရစေ။ထိုင်းမြန်မာနယ်စပ်မှာတော့ထိုင်းမြောက်ပိုင်းဘက်ကနေလာတဲ့ကာလတံမိုးထိုင်းဘက်ငွေတန်း 2,000 ကျော်တံမိုးရှိတဲ့မွေးဇေဝတွေနဲ့မူရစ်တရခန့်၈ဦးကိုဖမ်းဆီးမိခဲ့တယ်လို့ထိုင်းရဲချုပ်ကဇူလိုင်လ14ရက်နေ့သတင်းသာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။သတင်းအသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးအေးမာကသတင်းပေးပို့ထားတာနားဆင်ပါရှင်
။ထိုင်းနိုင်ငံဘန်ကောက်မြို့မှာဇွန်လ14ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းထိုင်းရဲချုပ်ချလန်ကရဲ့စီဝရခန့်ကထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းကနေဝင်လာနေတဲ့စိတ်ကြွစည်းကြားတွေအများအပြားဖမ်းဆီးမိခဲ့ကြောင်းခုလိုပြောဆိုသွားပါတယ
်။ဂျပန်ဟောမုတ်ကျုပ်ကလည်းတော့ရာအိုက်600ကီလိုသူပြေတော့မှန်းဘယ်ထမ်းကျေရနေရဲ့ဘယ်လိုလဲဒီနေ့လည်းထိုင်းနိုင်ငံပြန်ပ
ါထိုင်းရဲချုပ်ကဇူလိုင်လ10ရက်နေ့နဲ့12ရက်နေ့အတွင်းထိုင်းနိုင်ငံဘန်ကောက်မြို့နယ်မှာ1961ရဲတပ်ဖွဲ့ကဖမ်းမိတဲ့မူရဲ့အမှုကြီးနှစ်မှုရှိခဲ့တယ်လို့ဆိုပါရယ်ဒီထဲမှာထိုင်းမြောက်ပိုင်းကလာတဲ့စိတ်ကြွစည်းပြား635သိန်းနဲ့တူတခြားမူရဲ့ဇေဝါတွေဖြစ်တဲ့ဘင်းပြူ44ကီလိုအိုက်လို့ခေါ်တဲ့မူရဲ့ဇေဝါကီလို600ခေတမင်းမူရဲ့ဇေဝါကီလို52ကီလိုကိုဖမ်းမိခဲ့ကြောင်းပြောဆိုသွားပါရယ်ကာလတန်ဖိုးအဖြစ်ဘန်းငွေတန်ပေါင်း 2,000 ကျော်တန်ဖိုးရှိတယ်လို့လည်းပြောဆိုသွားပါရယ်ဒါအပြင်မူရဲ့တရားခံတွေကိုလည်းဖမ်းမိခဲ့တယ်လို့ဆိုပါရယ်ဖမ်းဆီးမိခဲ့တဲ့မူရဲ့တရားခံ၈ဦးကားချစ်စည်းကိုတော့ဘန်ကောက်မြို့အနီးစမော့စခွန်းခရိုင်နဲ့ထိုင်းတောင်ပိုင်းနာရာပြည်ဝခရိုင်တွေမှာဖမ်းဆီးနိုင်ခဲ့တာလို့လဲဆိုပါရယ်တတိတွေတင်တဲ့ကားငယ်တွေကိုတုံးပြီးစိတ်ကြွစည်းပြားတွေကိုထိုင်းမြောက်ပိုင်းကနေထိုင်းတောင်ပိုင်းအရောက်ပို့ဆောင်နေကြတယ်လို့လဲဆိုပါရယ်ဖမ်းမိတဲ့မူရဲ့ဂိုင်းနဂိုင်းရဲ့ဗန်စင်းတွေမှာတော့ထိုင်းဘက်ငွေတန်ပေါင်း1,000ကျော်လောက်ငွေအဝင်ထွက်ရှိနေတာကိုစစ်ဆေးတွေ့ရှိခဲ့ရတယ်ဆိုပြီးထိုင်းရဲချုပ်ကပြောဆိုသွားပါရယ်ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းနယ်မြေတွေကိုမူရစ်စေဝါစစ်စင်ရေးနယ်မြေတွေဖြစ်သတ်မှတ်ပြီးအဖမ်းဆီးတွေလုပ်နေတာကြောင့်ပြီးခဲ့တဲ့ရက်ကပဲမူရစ်မောင်ခိုသမားတွေနဲ့ထိုင်းနယ်သားဆောင်ရဲတပ်ရင်းတွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတော့မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတတ်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်ဇူလိုင်လ15ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခဏတွေဖြစ်တဲ့စီးပွားရေးခဏဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
နောက်ထပ်ယုံကြည်ရပိုင်းကတော့ဘဝဆောက်တည်ရေးအတွက်တနည်းအားဖြင့် progression နဲ့ဆိုင်တဲ့ပိုင်းလို့ခွဲခြားမိနေပါတယ
်ဒါကတော့ဒီဒသနိကဗေဒဌာနကတွဲဘက်ပါမောက်ခဒေါက်တာဝေယံလင်းရဲ့ယုံကြည်ရပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်ကချင်ပြည်နယ်အတွင်းမှာတော့တရုတ်ဘက်ကပဲရင်းနှီးမြုပ်နှံရဲတဲ့အနေအထားလို့ကချင်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ပြည်နယ်တွင်းမှာတရုတ်နဲ့ဆက်ဆက်တဲ့တရားမဝင်စီးပွားရေးလုပ်ငန်းတွေကိုလည်းတရားဝင်လမ်းကြောင်းတွေအတိုင်းဖြစ်အောင်စ조사နေကြောင်းလဲမြကြီးနားမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါကချင်ပြည်နယ်တွင်းစီးပွားရေးအခွင့်အလမ်းတွေနဲ့စိန်ခေါ်ချက်တွေကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကြီးထိုက်စူးစီးတင်ပြထားတာနားဆင်ပါရှင်
ချင်းပြည်နယ်တွင်လူမှုစီးပွားဒုတက်ဖွံ့ဖြိုးရေးအလုတ်အကင်တွေဖော်ဆောင်ပေးနိုင်ရေးအတွက်ပြည်ရင်းပြည်ပရင်းနှီးမြုပ်နှံသူတွေကိုဖိတ်ခေါ်နေပေမဲ့တရုတ်ဘက်ကပဲရင်းနှီးမြုပ်နှံမှုရရှိတဲ့အကြောင်းချင်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ်
ကျွန်တော်တို့ခဏခဏတွေ့ပါတယ်လူဝါရှင်တန်ကတော့ကိုရီးယားကစားဂျပန်တို့အမေရိကန်တို့ကခဏချင်းတည်းအဲဒါကျွန်တော်တို့လာတွေ့ပါတယ်တို့လားကျွန်တော်တို့ဒီမှာလာရင်းနှီးပါလို့ပြောမလာဘူးတော့ဒီနေ့ကလုပ်ငန်းရှင်တွေကိုလည်းကျွန်တော်ရန်ကုန်မှာလျှောက်လုပ်ငန်းရှင်တွေကိုဒီလိုလည်းလာရင်းပြီးပါလို့ကျွန်တော်တို့အများအားဖိတ်ကြတယ်တို့မှလည်းအခုဘမ္မာလည်းသိမလာဘူးကျွန်တော်ဒီနေ့ဒီပြည်တိုင်းနဲ့ပြည်နယ်နဲ့ဆိုင်ကျွန်တော်ဒီနေ့မှာတော့ဒီလိုစီးပွားရေးနဲ့ပတ်သက်ပြီးလာပြီးရင်းနှီးမြှုပ်နှံတဲ့ကြော်ငဲတယ်ဆိုတဲ့အောက်ဆောင်ရဲ့ပြောတယ်ဒီတို့ဒါ Foreign Direct Investment အနေနဲ့တော့ဒီတို့ကိုဒီကုနေပေါ့လေဒါတို့ကတို့ပဲ
ရင်းနှီးမြုပ်နှံမှုနည်းပါတဲ့အချက်ကနေမြေမငိမ့်ချက်တဲ့အတွက်ကြောင့်လို့ပြည်နယ်ဝန်ကြီးချုပ်ကကချင်ပြည်နယ်အစိုးရအဖွဲ့ရဲ့တတိယတနှစ်တာဆောင်ရွက်မှုတွေကိုရှင်းလင်းတဲ့အခမ်းအနားမှာပြောဆိုသွားပါတယ်။တရုတ်နယ်နေဆက်ကပ်ရဲ့ဖြစ်တဲ့ကချင်ပြည်နယ်တွင်းမှာတော့နမေကျော်မြစ်ဆုံစီမံကိန်းအပါအဝင်တရုတ်ရဲ့ရင်းနှီးမြုပ်နှံမှုတွေအများအပြားရှိနေတာပါ။ကချင်ပြည်နယ်တွင်မှာဧကတောင်းနဲ့ချီပြီးတရုတ်လုပ်ငန်းတွေဘက်ကစိုက်ပျိုးနေတဲ့တ िश ူငပြောစိုက်ခင်းတွေကတမရော်အစိုးရလက်ထက်ကလေးကဘိန်းအစာတို့တည်နှံအဖြစ်ရှိခဲ့ပြီးအခုအချိန်မှာတော့တရားဝင်ဖြစ်အောင်စူးစမ်းနေတယ်လို့လည်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ
်အဲ့ဒီတော့ဟုတ်လားကျွန်တော်တို့2016ကျွန်တော်တို့အစိုးရတောင်းပန်ချက်ယူလာတဲ့ကျွန်တော်ကြီးရာကြီးရှိနေတဲ့ကတ္တတော်တရားဝင်မှုဆိုတော့တွေ့တယ်ကြည့်တယ်အဲ့ဒါကိုကျွန်တော်စီရမယ်ဒီမျိုးစတာကိုကျွန်တော်စဉ်းစားကြည့်ပိတ်သိမ်းလိုက်တာပိတ်သိမ်းလိုက်တော့နောက်ဆက်တွဲ consequences တွေပါရင်ဖြစ်တာဆိုတော့ဘာသာတော့ပိတ်သိမ်းလိုက်လို့ရှိရင်ရောင်းမှုမှာဘယ်လိုကျွန်တော်ကိုပြောရတော့ဘယ်လိုလုပ်ဆိုလို့လဲဘူးမူရင်းတက်တာကိုနိုင်ချင်ပါ
2016ခုနှစ်ကတည်းကတ िश ူငပြောစိုက်ခင်းတွေအရေးကိုစူးစမ်းနေပေမဲ့အခက်အခဲပေါင်းစုံရှိနေကြောင်းတ िश ူငပြောစိုက်ခင်းတချို့ကနည်းမြေလုံးကျုံးမှုမရှိတဲ့ဒေသတွေမှာလုပ်နေတာကြောင့်ကြက်မှတ်ဆောင်ရွက်ဖို့ကလည်းခက်ခဲနေပါတယ
်ဒီလိုလမ်းကြောင်းတွေကဘုံဒီဘောဘောတော့ဘူးဒီမှာဘုံဒီငွေရတဲ့နည်းကကျွန်တော်ကဒါကြောင့်လုံးသွားတော့ပြောရတယ်ဒါပေမဲ့ခက်ခဲမျိုးမျိုးပါတယ်အော်ဘောယံလာတဲ့သူကသူစီပါတာတဲ့ကဘုလိုကလည်းနောက်တစ်ချို့ဆိုင်တဲ့နေရာတွေကကျွန်တော်တို့မတော်နိုင်တဲ့နေရာဒုံဒုံရင်းမရှိလို့မတော်နိုင်တဲ့နေရာမှာဆိုင်အဲ့လိုမျိုးရှိတဲ့နေရာအဖြစ်ဖြစ်လို့
ပြီးခဲ့တဲ့နှစ်ပိုင်းအတွင်းကကောက်ယူထားချက်အရတော့ဧက6000ခွဲလောက်ရှိနေပြီးအတိအကျဘလောက်စိုက်ပျိုးနေတယ်လဲဆိုတော့မသိရသေးပါဘူးဒီငပြောစိုက်ခင်းတွေကိုတော့နိုင်ငံခြားနယ်ပြည်တွင်းဖက်ဆက်ရင်းနှီးမြှုပ်နှံဆောင်ရွက်မှုအဖြစ်တရားဝင်ပေါ်ပေါက်လာဖို့ကြိုးစားနေပါတယ်လို့လဲဒေါက်တာခက်အောင်ကပြောဆိုသွားပါတယ
်အတော့ဆိုတော့အဲ့မှာအဲ့ဒီ2016တော့တကယ်ကွာအဲ့ဒီမှာဟိုမိစားပါကြတဲ့ဆိုးအဲ့ဒါကိုကြောက်လို့ကွာဒီလိုလေဒီလိုကြီးကတတိယဘက်တော့ဆိုအခုဆိုမှာဒီတတိယဘက်တတိယတော့ရှိတယ်ဒီလိုကြီးကတော့အလုပ်တကယ်ဆိုတော့အဆောင်ကြီးပြတ်တာအဲ့တော့တော့ဆိုးကြီးတော့ကိုစလူရဘာကြိုက်ပါ့ကျွန်တော်ဒါရင်ဖြစ်ပါတယ်ဒီတော့ဒီဟာကိုဒီလိုတော့ပြေလို့တော့ဖြစ်ဘူးဒီတော့ဒီဘာကြောင့်အတိုင်းအာတို့တော့ဆောင်းအောင်ဆိုတော့တော့ဆုံးချပြီးတော့ဒီဘာလို့ဟိုတော့ဆောင်းကြည့်ပါဒီတော့အခုလည်းဖတ်ဆိုင်ပါတော့ခွင့်ပြုတာဆိုဖတ်ဆိုင်ပါတော့ကျွန်တော်ခွင့်ပြု
တရားမဝင်ငပြောဆိုင်ခင်းတွေကိုဖျက်သိမ်းလိုက်ရင်ဒေတာတွေအလုတ်အကင်တသိန်းခွဲလောက်ဆုံးရှုံးသွားနိုင်လို့လူမှုရေးပြဿနာတွေဖြစ်လာနိုင်တာကိုထောက်ထားပြီးတရားဝင်ဖြည့်ဘက်ကိုဥတီဆောင်ရွက်နေတာလို့လဲဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ်။ဒါပြင်ငပြောဆိုင်ခင်းတွေမှာပုသက်ဆေးတွေကိုစီးကပ်မဲ့စွန့်ပစ်တာတွေရှိပြီးဒါတွေကိုတော့ကြက်မှတ်ဆောင်ရွက်ရမှာလို့လဲသူကပြောပါတယ်။ဒါပြင်ကချင်ပြည်နယ်တွင်းကလူပေါင်းများစွာရဲ့အသက်မွေးဝမ်းကြောင်းမိခိုရာဖြစ်တဲ့တရားစာတတ္တုတုဖို့ရေးလုပ်ငန်းတွေကိုလည်းတပိုင်းတနိုင်ဆောင်ရွက်နိုင်ခွင့်ပြည်တော်စုအစိုးရနဲ့ပြည်내အစိုးရဘက်ကစီစဉ်ခဲ့တယ်လို့သူကအခုလိုပြောပါတယ
်။သူတို့ပြီးခဲ့တဲ့မလလောက်ကဒီပြည်င်းတို့ဘာလို့ပဲရွှေလုပ်ွက်တပိုင်းတနိုင်ပေါ့။အခုကြောက်စေးလုပ်ွက်လည်းတပိုင်းတနိုင်ဆိုပြီးတော့အသေးစားလေးနဲ့ကျွန်တော်တို့လည်းအကောင့်ချက်ပေါ်စီးလို့ရပါရှိတယ်။ဒီမဲ့လည်းဘာအခက်အခဲရှိတယ်ဆိုတဲ့အတိုင်းပဲ။ဒီကရက်အကောင့်တော်လည်းရွှေဒီဘိုင်းတိုင်းပေါ်လုံးဝအတင်းကြီးတွေပေါ့။တော့ပြင်းရွှေနဲ့ပြင်းပေါ့။အဲ့ဒါဒီကိုကျွန်တော်တို့ကဒီတော့ကပြည်သူများလုံးချင်တဲ့ကုမ္ပဏီလေးတွေပေါ့ကျွန်တော်တို့ကဒီတော့စမဆူရပုဂ္ဂမင်းနစ်စီဆိုတော့ပြန်စားကားနဲ့ဘာအောင်ဝင်ကြီးကိုကြီးထားတာပေါ့။ကျွန်တော်တို့ဒီနေ့ဆွေးနွေးရတယ်ဥပမာဒီရကြီးကိုရေးကိုပေး
ဒီစီစဉ်ကတော့တက်မတော်ဘက်ကလုံခြုံရေးစိုးရိမ်ချက်ကြောင့်မျောလင့်ချက်ပြတ်သွားရပြီးအဓိကကတော့ငြင်းချမ်းရင်မရှိတာအကြောင်းလို့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောဆိုသွားကြောင်းပါရှင
်တောက်ကလည်းဒီမောင်ပါကဒီဘက်ကျွန်တော်တက်မတော်ကလည်းစေတနာနဲ့ဒီနေရာဒီမှာလောက်ကင်လုံမရသေးပါဘူးဘိုင်းနေရှိတယ်ဟုတ်လားအဲ့မှာလည်းလက်ကင်အဖွဲ့စည်းတွေရှိတယ်ဆိုပြီးတော့ကိုဘက်ကလည်းစေတနာနဲ့ပြောဒီဘက်ကလည်းကျွန်တော်တို့ကလည်းပြည်내ဆွေးရအနေနဲ့စေတနာနဲ့လုပ်ပြရဒီလူတွေရဲ့ညှိနှိုင်းချက်ကဒီစေတနာကိုကြားမှာဆုံးရှုံးတက်ဖို့ပြောတယ
်မတ်တကီထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းနေမှာလဲတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်မကြခင်မှာတော့ဘလော့ဂါရီပြောသမျှအစီအစဉ်တက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်
တော်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာအုပ်ချုပ်တဲ့အစိုးရစနစ်ပြောင်းလဲလာခဲ့တာလင်းနေရှိပြီဖြစ်ပေမဲ့မြန်မာနိုင်ငံသားတွေဟာအိန္ဒိယနိုင်ငံအနေနဲ့ဒေတာရင်းကတခြားနိုင်ငံတွေကိုအလုံအရင်းနဲ့ထွက်ပြီးအလုတ်ကန်ရှာဖွေလုတ်ကန်နေကြဆဲဖြစ်ပါတယ်အခုရပိုင်းထိုင်းနဲ့မလေးရှားနိုင်ငံတွေအတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားအများအပြားဖမ်းဆီးခံနေကြရတာကိုကြည်ကြည်အားဖြင့်တိုင်းပြည်စည်းဝါးအခြေအနေဟာအခြေခံလူထုအတွက်ခဏိအချိန်ထိအထောက်အကူမပြုနိုင်သေးဘူးဆိုတာသိတာပါတယ်အစိုးရစနစ်တည်ပြောင်းလဲသွားပေမဲ့စည်ရဲမွတ်တေမှုတွေကိုခါစီခံနေကြရပြီးပြည်ပကိုအလုတ်ထွက်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲနဲ့ဘဝအခြေအနေတွေအကြောင်းအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။အဝင်ဆွေးနွေးလိုသူတွေအနေနဲ့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ် 1-239-382-5554 ကိုကြိုတင်ဆက်သွယ်နိုင်ပါတယ်။အီးမေးလ်နဲ့မေးခွန်းတွေကိုကြိုတင်ပို့ထားလိုသူတွေအနေနဲ့ burmese@voanews.com ကိုရေးသားပို့နိုင်တယ်လို့VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလဲဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပို့ထားနိုင်ကြပါတယ်။ ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင
်ဗျ။မနေ့ပြန်အင်္ဂါညဒဲလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသေးရှင်။အခုဆက်ပြီးတော့မတ်စုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မက္ကဆီကိုနိုင်ငံဂွါတာလာဟာရာမြို့ကိုနီးပညာပိုင်းကျွမ်းကျင်တဲ့မြို့ IT မြို့ဖြစ်အောင်စူးစမ်းနေကြပါတယ်။လုပ်ငန်းကျွမ်းကျင်တဲ့သူတွေကိုလူလူလာလာစူးစမ်းနေတယ်လို့နီးပညာလုပ်ငန်းတွေကိုလာရောက်လုပ်ကင်ဖို့လဲအစိုးရတာဝန်ရှိတဲ့သူတွေကိုယ်တိုင်ကဖိတ်ခေါ်နေပါတယ်။ဒါကြောင့်မို့လို့အိန္ဒိယကအပါအဝင်နိုင်ငံတော်တော်များများကနီးပညာကျွမ်းကျင်သူတွေကဂွါတာလာဟာရာမြို့မှာပြောင်းရွှေ့အခြေချလှုပ်လှုပ်နေကြတဲ့အကြောင်းမတ်စုမြင့်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်။
အမေရိကန်နဲ့ကပ်နေတဲ့လေမက္ကဆီကိုနိုင်ငံကဂွါတာလာဟာရာနယ်စပ်မြို့ဟာဆီလီကွန်ဗယ်လီကလိုမျိုး IT မြို့တော်ဖြစ်အောင်စူးစမ်းနေပြီတဲ့နော်ကိုသားညုံဦ
းဟုတ်တယ်ဗျဒီမက္ကဆီကိုနိုင်ငံရဲ့ဒုတိယအကြီးဆုံးဂွါတာလာဟာရာမြို့မှာသုတေသနလုပ်ငန်းကြီးတွေကွန်ပျူတာပရိုဂရမ်မင်းနဲ့ဒီဇိုင်းလုပ်ငန်းကြီးတွေပြင်နည်းပညာလုပ်ငန်းကြီးတွေရုံးလာစိုက်တဲ့မြို့ဖြစ်အောင်လို့စူးစမ်းနေတာနှစ်နဲ့ချီနေပြီဗျ
အဲဒါကြောင့်အခုဆိုလို့ရှိရင်ဒီထိုက်တန် IT လုပ်ငန်းကြီးတွေဖြစ်တဲ့ Oracle Intel HP နဲ့ IBM လုပ်ငန်းကြီးတွေအပြင်Amazon ကုမ္ပဏီကလည်းသူတို့ရဲ့သုတေသနနဲ့နည်းပညာအသက်ဆန်းတွေဒီထွင်ထုတ်လုပ်ဖို့ရုံးတွေဖွင့်ထားပြီ
။မက္ကဆီကိုလုပ်ငန်းတွေကလည်းနိုင်ငံခြားကကြွမ်းကျင်သူတွေကိုခေါ်ယူပြီးတော့လုပ်ငန်းလဲပတ်နေကြတာပါ။ Westline ဆိုတဲ့ဒီဇိုင်းနဲ့နည်းပညာလုပ်ငန်းဆိုလို့ရှိရင်နိုင်ငံခြားသားကြွမ်းကျင်သူတွေကိုခန့်ထားတယ်လို့ Engineer လုပ်ငန်းဆိုင်ရာ Director Isla Bore ကပြောပြပါတယ
်။ We have 18 nationalities, people from 18 nationalities. We have people from India, Chinese, Argentina, Brazil, Colombia, and
ကျွန်တော်ကုမ္ပဏီမှာနိုင်ငံပေါင်း18နိုင်ငံကကျွမ်းကျင်သူတွေရှိပါတယ်။အိန္ဒိယ၊တရုတ်၊ Argentina, Brazil, Colombia နိုင်ငံစုံကပါပဲ။သူတို့အားလုံးကလည်းမက္ကဆီကိုကနေထိုင်မှုပုံစံကိုလွယ်လွယ်ကူကူကျင့်သားရအသားချနေကြပုံရပါတယ်။
အခုလိုနိုင်ငံတကာနဲ့ရှင်းမောင်းတန်းနိုင်ဖို့ကြိုးစားနေတာကိုမက္ကဆီကိုအစိုးရကိုယ်တိုင်အားပေးလုပ်နေတာဗျ။မက္ကဆီကိုမှာလူအပ်နေတဲ့ IT ကျွမ်းကျင်မှုတွေကိုဖြည့်ဆည်းနိုင်ဖို့နိုင်ငံတကာကကျွမ်းကျင်သူတွေကိုလည်းလူလလလက်ခံနေတယ်။အခုဆိုလို့ရှိရင်တောင်အောင်ရှာအထူးသဖြင့်အိန္ဒိယနိုင်ငံက IT ကျွမ်းကျင်သူတွေကအမေရိကန်အစမက္ကဆီကိုကိုသွားနေကြတယ်။အိန္ဒိယက Tata Consulting Service တို့ Repro တို့ HCR တို့လိုမျိုးနည်းပညာလုပ်ငန်းကြီးတွေဆိုလို့ရှိရင်ရုံးခန်းတွေစေုံနေတော့မှ Guadalajara မြို့မှာဖွင့်ထားကြပြီဗျ။
အရင်တော့ Silicon Valley မှာရုံးဆိုင်ခဲ့တဲ့ဒီအိန္ဒိယ IT လုပ်ငန်းတွေလည်းဒီမှာရုံးခန်းတွေလာဖွင့်ပြီးတော့လုပ်ငန်းတိုးချဲ့ဖို့စူးစမ်းနေကြတယ်ရှင်။ American မှာဒီ Trump အစိုးရလက်ထက်မှာလူဝင်မှုကြီးကြပ်ရေးဆိုင်ရာကန့်သတ်တင်းကြပ်မှုတွေကများလာတယ်လေ။လုပ်ငန်းကျွမ်းကျင်သူတွေကိုပေးတဲ့ Visa အမျိုးအစားအပေါ်လည်းကန့်သတ်ချက်တွေလုပ်လာရဲဆိုတော့အိန္ဒိယကနည်းပညာကျွမ်းကျင်သူတော်တော်များများ America သွားမယ်အစား Mexico သွားမယ်ဆိုတာမျိုးတွေဖြစ်လာတယ်လေ
။အခုဆို Guadalajara မှာလည်းအိန္ဒိယက IT ကျွမ်းကျင်သူတွေကမနှဲတော့ဘူးဗျ။အိန္ဒိယက software engineer Sajiv Gupta ဆိုလို့ရှိရင်မက္ကဆီကိုကိုလာဖို့အစကစိုးရင်ပြင်မဲ့လို့ရောက်လာတော့လည်းအဆင်ပြေတယ်တဲ့
First I was a bit scared because the rumor about Mexico is different outside the world but my family is used to tell me like no I don't know how is this place because of the narcos and all but
အစကတော့ကျွန်တော်နည်းနည်းစိုးရင်ပါတယ်မက္ကဆီကိုကလည်းတခြားနိုင်ငံတွေနဲ့တိတ်မတူဘူးလို့ပြောကြတာကိုမွေးရခိုင်းနေရှိတော့ကျွန်တော်တို့မိသားစုကလည်းစိုးရင်ကြပါတယ်ဒါပေမဲ့ကျွန်တော်ကသွားပြီးတော့အခြေအနေကြည့်လိုက်မယ်အိန္ဒိယနိုင်ငံအပြင်ထွက်ပြီးကမ္ဘာကြီးကိုလေ့လာမယ်ဆိုပြီးတော့ဒီရောက်လာတာပါဒီရောက်တော့နေရတာကြိုက်ပါတယ
်အရင်တော့အမေရိကန်မှာလုပ်ငန်းလုပ်တဲ့ကုမ္ပဏီတွေလည်းဒီမက္ကဆီကိုဘက်ကိုရွှေ့လာကြတယ်မက္ကဆီကိုမှာရုံးခန်းဖွင့်လက်ပတ်နေတဲ့အထက်မှာ Cognizant ဆိုတဲ့ American နည်းပညာလုပ်ငန်းကလည်းပါတယ်ရှင်အချိန်နဲ့အင်္ဂလိပ်စကားပြောနိုင်တာကလုပ်ငန်းတွေအတွက်အဆင်ပြေတယ်လို့ Software Engineer Abhilash Patil ကပြောပြပါတယ
် Guadalajara in the entire Latin America right now it's a good place to work because first of all it's very close to US and gives the same almost the same time zone and second thing is Mexico
Latin America မှာ Guadalajara ကအလုပ်လုပ်ဖို့ကောင်းတဲ့နေရာတစ်ခုပါအမေရိကနဲ့ကပ်နေတော့အချိန်ပိုင်းခြားကလည်းအတူတူလောက်ပါပဲနောက်တစ်ချက်က Mexico ကတခြားနိုင်ငံကလူတွေကိုတိတ်ကြိုးဆိုပါတယ် Mexico တနိုင်ငံလုံးမှာ Guadalajara ကအင်္ဂလိပ်စကားလည်းပြောလို့ရတော့ကျွန်တော်တို့လိုနိုင်ငံသားတွေအတွက်ပိုးစင်ပြပါတယ်
။ Guadalajara မြို့ရဲ့ဒီ Jalisco ပြည်နယ်အစိုးရကိုယ်တိုင်ကသူတို့ပြည်နယ်မှာနည်းပညာလုပ်ငန်းတိုးတက်လာရေးကိုအားပေးပြီးတော့လုပ်နေတာကိုသားညုံရ။ American နည်းပညာလုပ်ငန်းတွေကိုအစိုးရကိုယ်စားလှယ်တွေကိုယ်တိုင်သွားပြီးတော့မှနည်းပညာကျွမ်းကျင်သူတွေကိုစူးစမ်းနေတယ်ဆိုပြီးဖိတ်ခေါ်ရဲရှင်
။အခုဆိုရင် Mexico ပါအိန္ဒိယကနေပြီးတော့နိုင်ငံပြောင်းအခြေချတဲ့သူ9000လောက်ရှိနေပြီးတော့သုံးပုံတစ်ပုံကျော်က Guadalajara မှာခြေစိုက်နေကြတယ်လို့ Mexico အမျိုးသားလူဝင်မှုကြီးကြပ်ရေးဌာနရဲ့တရားဝင်စီးရင်တွေမှာဖော်ပြပါတယ်။
တာတာကုမ္ပဏီရဲ့ဒီတိုင်းမြေအကြံပေးဝန်ဆောင်မှုလုပ်ငန်းကလည်းဂွာဒါလာဟာရာမြို့တမြို့ရဲမှရင်ကိုအလုံသမား600ကိုခန့်ထားတယ်လို့အိန္ဒိယတန်ရုံရဲ့စီးရင်နေမှာတွေ့ရတယ်မက္ကဆီကိုနည်းပညာလုပ်ငန်းတွေအားဒီပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမှာတော်တော်လေးတိုးတက်လာတာပါ software လုပ်ငန်းတွေတိုးတက်လာတဲ့အထက်မှာဂွာဒါလာဟာရာမြို့လည်းပါတယ်ကိုသားညုံရဲ့
နည်းပညာပိုင်းတိုးတက်တဲ့နေရာတစ်ခုဖြစ်အောင်လို့မက္ကဆီကိုကစူးစမ်းနေတဲ့အချိန်မှာအိန္ဒိယကုမ္ပဏီတွေကအခွင့်အရေးကိုအပြည့်အဝရယူနေတယ်လို့ပြောရမယ်မက္ဆီမမောအခုဆိုလို့ရှိရင်ဂွာဒါလာဟာရာမှာအောင်မြင်နေတဲ့အိန္ဒိယနည်းပညာလုပ်ငန်းက5ခုထက်မနည်းရှိပါတယ်မက္ဆီကိုကအိန္ဒိယလုပ်ငန်းတွေရောက်လာတာ10နှစ်တောင်မှမပြည့်ခင်အခုလိုမျိုးလုပ်ငန်းအောင်မြင်နေတယ်ဆိုတာသူတို့ဘက်ကကြည့်တော့အားရစရာပဲမဆူရမို့ရင
်ကျွမ်းကျင်လုပ်သားတွေအပါအဝင်ဒီနိုင်ငံပြောင်းအခြေချသူတွေပေါ့အမေရိကန်ကလူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းကြပ်မှုတွေလုပ်လေအမေရိကန်မှာလုပ်ကိုင်နေတဲ့နိုင်ငံခြားလုပ်ငန်းကျွမ်းကျင်သူတွေကတခြားပို့ပြီးအဆင်ပြေတဲ့နိုင်ငံတွေစီကိုပြောင်းလေဖြစ်မှာပဲလို့လေ့လာသူတွေကသုံးသပ်ကြတယ်တချိန်တည်းမှာပဲဒီအမေရိကန်နဲ့ကပ်နေတဲ့မက္ဆီကိုနိုင်ငံကသူတို့နိုင်ငံ IT လုပ်ငန်းတိုးတက်စေဖို့အတွက်နိုင်ငံခြားကကျွမ်းကျင်သူတွေကိုကြိုဆိုနေတော့အိန္ဒိယအပါအဝင်ဒီတခြားနိုင်ငံတွေကနည်းပညာကျွမ်းကျင်သူတွေအတွက်မက္ဆီကိုနိုင်ငံဂွာဒါလာဟာရာမြို့ကမျက်စိကျစရာနေရာတစ်ခုဖြစ်နေပါလိမ့်ရှင်
မဆုမြတ်မော်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့မရေးသန္တာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောက်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းလာမှာတော့နှစ်ထပ်ကုန်းအော်စကာဆုရှင်အမေရိကန်ရုပ်ရှင်မင်းသားကြီးဒန်ဇယ်ဝါရှင်တန်ဟာနောက်ဆုံးတော့တသက်တာစွမ်းဆောင်နိုင်မှုစုချီးမြှင့်ခံရပါတယ်ဒီလိုမျိုးကဘာတလောကအထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေအရေးကိုပြောပြပေးသွားပါမယ်နှစ်ထပ်ကုန်းအော်စကာဆုရှင်အမေရိကန်ရုပ်ရှင်မင်းသားကြီးဒန်ဇယ်ဝါရှင်တန်ဟာနောက်ဆုံးတော့တသက်တာစွမ်းဆောင်နိုင်မှုစုချီးမြှင့်ခံရပါတယ်။အမေရိကန်ပြည်အောင်စုအနောက်ပိုင်းလော့စ်အန်ဂျလိစ်မှာဇွန်လပထမပတ်ကကျင်းပတဲ့ American Film Institute AIF American ရုပ်ရှင်သိပ္ပံကသူ့ကိုချီးမြှင့်တာဖြစ်ပြီးတော့ဒါဟာအဲ့ဒီအဖွဲ့ကချီးမြှင့်တဲ့အမြင့်ဆုံးဂုဏ်သုဆောင်ဆုလည်းဖြစ်ပါတယ်။အဲလီမြို့ဟောလိဝုဒ်လမ်းမကြီးပေါ်ကဒိုဗီကားဆက်ရုံမှာကျင်းပတဲ့အခမ်းအနားကိုမင်းသားဒန်ဇယ်ဝါရှင်တန်ကသူ့ရဲ့ဇနီးတဲ့ပေါ်လက်တန်နဲ့သူ့ရဲ့ယဉ်သွေးနှစ်ယောက်နဲ့အတူရောက်လာခဲ့တာပါသူ့ရဲ့ဒီအမှုပညာလုပ်ငန်းတွေကနှစ်ပေါင်းများစွာကျင်လည်ခဲ့တာကိုပြန်ပြောင်းကြည့်ပြီးတော့သူ့ဘာကိုဂုဏ်ယူဆုံးလဲဆိုတာကိုတော့သတင်းထုတ်တွေကိုအခုလိုပြောသွားပါတယ
် The fact that I still have a desire to do it and you know you go through all of it the thick and the thin and the thin and the thick
တခုတည်းကိုတော့ရွေးပြောလို့မရပါဘူးဒီလောက်ကောကျွန်တော်ဂုံယူရဆုံးပါအမှုပညာလုပ်ငန်းရဲ့အတဲအကျနောက်ပြီးတော့ဒီထဲမှာကျင်လည်ရတဲ့အမှုပညာသက်တမ်းပြီးတော့ကျွန်တော်ရဲ့အမှုပညာရင့်တန်နေသေးတဲ့စိတ်ဆန္ဒဒါရီအားလုံးကိုကျွန်တော်ဂုံယူပါတယ်လို့မင်းသားဒန်ဇယ်ဝါရှင်တန်ကပြောသွားပါတယ်မင်းသားဒန်ဇယ်ဝါရှင်တန်နဲ့အတူတွဲပြီးတော့ရုပ်ရှင်ကားလေးကရိုက်ဖူးတဲ့ဒါရိုက်တာစပိုက်လီကသူ့ကိုဆုချီးမြှင့်ပေးခဲ့ပါတယ်ကျွန်တော်တို့ဟိုးရင်တွေကရင်းနှီးခဲ့တာပါစပိုက်လီကျွန်တော်တို့အမှုပညာလုပ်ငန်းကြီးတွေလှုပ်ဆောင်ပေးခဲ့တာတွေအတွက်ကျွန်တော်အရန်လေးစားမိပါတယ်။အာဖရိကနယ်ပေါ်အမေရိကန်တရားအဖြစ်နေရောသူလှုပ်ပြခဲ့တာတွေအတွက်ကျွန်တော်အထူးဂုဏ်ယူပါတယ်။သူချီးမြှင့်ပေးရတဲ့ဆုကိုလက်ခံရယူရတဲ့အတွက်လည်းအရန်ဂုဏ်ယူပါတယ်လို့ဒန်ဇယ်ဝါရှင်တန်ကပြောသွားပါတယ်။ဒါရိုက်တာစပိုက်လီကလည်းသူရိုက်ခဲ့တဲ့အော်စကာတစ်ဂျိုဆုအစည်းအဝေးရုပ်ရှင်ကမဲလ်ကွန် X မှာဒန်ဇယ်ဝါရှင်တန်ကိုမင်းသားဖြစ်နေထည့်သွင်းပြီးအသုံးပြုခဲ့ပြီးအဲ့မင်းသားရဲ့အရေးချင်းတွေကိုသူချီးကျူးသွားခဲ့ပါတယ်
။ Washington household especially Pauletta his lovely wife and it's a celebration
ကျွန်တော်ဒီကိုလာတာပျော်ဖို့ပါကျွန်တော်သူ့အတွက်အရန်ပျော်ပါတယ်ဝါရှင်တန်မိသားစုအတွက်လည်းအရန်ပျော်ပါတယ်အထူးသဖြင့်သူ့ဇနီးပေါ်လာအတွက်အရန်ကိုဝမ်းသာမိပါတယ်တကယ်အောင်ပွဲခံရမယ့်အနေအထားပါလို့ဒါရိုက်တာစပိုက်လီကပြောသွားပါတယ
် When you have somebody like Denzel in your film you're going to be good
ကိုယ့်ရဲ့ရုပ်ရှင်ထဲမှာ Denzel လို့လူတစ်ယောက်ပါပြီဆိုရင်ကိုယ့်ရဲ့ရုပ်ရှင်ကကောင်းနေသားမှာကိုယ့် basketball အသင်းမှာ Jordan ပါသလိုပေါ့ Michael Jordan ပါလို့ကတော့ကိုယ့်ရဲ့ basketball အသင်းနိုင်ပြီပေါ့လို့ဒါရိုက်တာစပိုက်လီကပြောသွားပါတယ်အဲ့ဒီစူပေးပွဲအခမ်းအနားကိုနာမည်ကျော် Hollywood မင်းသားမင်းသမီးတွေတက်ရောက်လာခဲ့ပြီးတော့မင်းသမီး Jodie Foster, Julia Roberts, Cicely Tyson နဲ့မင်းသားကြီး Morgan Freeman တို့ကိုတွေ့ရပါတယ် AGI ဘဝတသက်တာဆွမ်းဆောင်နိုင်မှုစုရရှိခဲ့ပူတဲ့သူတွေထဲမှာတော့မင်းသားကြီး George Clooney, Alfred Hitchcock, Robert De Niro နဲ့ Director Steven Spielberg တို့ပါဝင်ပါတယ်။အသက်64နှစ်အရွယ်ရှိပြီဖြစ်တဲ့မင်းသား Denzel Washington ဟာစုစုပေါင်း Oscar ဆုကိုးဆုအတွက်တစ်ကြိုရွေးချယ်ခံရပြီးတော့နှစ်ခုရရှိခဲ့တာပါ။1989ခုနှစ်မှာ Glory ရုပ်ရှင်ကားအတွက်အမျိုးသားဇက်ဖို့ဆုနဲ့2000ခုနှစ်မှာတော့ Training Day ရုပ်ရှင်ဇာတ်ကားအတွက်အကောင်းဆုံးအမျိုးသားတရုတ်ဆောင်ဆုရရှိခဲ့တာဖြစ်ပါတယ်ရှင
် Hey y'all's friend I gotta tell you something
အတင်းလာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့တိုင်းမှာစတင်ထုတ်လွှင့်နေ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red.
မေးတနာကျော်စီစဉ်ထင်ဆက်ခဲ့တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကနောက်ဆုံးစီစဉ်ဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းပတ်ရဲ့အစီအစဉ်မှာတော့ဒသနိကဗေဒဌာနကတွဲပတ်ပါမောက်ခဒေါက်တာဝေယံလင်းသူဘာကိုယုံကြည်တယ်လဲဆိုတာပြောပြထားပါတယ်။မမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။ဒီရားလို့ဆိုတဲ့အခါကျွန်တော်အပိုင်းအပိုင်းနေနေပါတယ်။ပထမတစ်ပိုင်းကတော့ဘာသာတရားပေါ်ယုံကြည်ချက်ဝင်မှုတနည်းအားဖြင့် belief system ဆိုင်တဲ့အပိုင်းဆိုမြင်မိပါတယ်နောက်ထပ်ယုံကြည်ရာအပိုင်းကတော့ဘဝဆောက်တည်ရေးအတွက်တနည်းအားဖြင့် progression နဲ့ဆိုင်တဲ့အပိုင်းကိုခွဲခြားမြင်မိပါတယ်ဒီ system ကျွန်တော်အနေနဲ့ဘဝတည်ဆောက်ရမှာဘယ်လိုခံယူတည်ဆောက်တယ်ဆိုတော့ကျွန်တော်ရဲ့ယုံကြည်ရာ conventions of trust အပိုင်းကိုပဲကြောကြားတော့မှာဖြစ်ပါတယ်အမှန်တကယ်တော့ကျွန်တော်ဖြတ်တန်းလာခဲ့တဲ့ဟိုဟာလည်းတစ်ခါကြည့်ရင်လည်းစမ်းကြည့်ကြည့်တဲ့အခါမှာ belief အပေါ်မှာစက်ဝင်ယုံကြည်ပြီးတောင်းရထားတဲ့အခုခုကိုတောင်းရတဲ့အခါမှာစိုးကြောင်းဆက်ဆက်စဉ်းစားတာ even sense သုံးသက်တာကိုအားတာတယ်လို့ခုခုကိုသုံးသက်ကြည့်မိပါတယ်။ဥပမာငငယ်ကကျောင်းစားတဲ့အရွယ်လောက်ကလေးကကျောင်းမှာပဲဖြစ်ဖြစ်အိမ်မှာပဲဖြစ်ဖြစ်ဆရာဆရာမတွေမိဘတွေကခရီးစားတွေတင်ပေးပြီးတော့သူတောင်းမိတာပို့ခိုင်းတာတွေလုပ်တဲ့အခါဘာအတွက်ကြောင့်လုပ်ရတာလဲဒီဖျားစာတွေဘယ်သူကစပြောခဲ့တာလဲဘလို့အတိတ်ပဲလေစတဲ့ခင်တန်မြင်ရနဲ့ခုဘာသာကိုမေးခွန်းတွေထုတ်ပြီးတွေးကြည့်တတ်တယ်တိုက်တိုက်ဆိုင်ဆိုင်မဖြစ်ခင်တော့ကျွန်တော်တို့လူမျိုးက philosophy အထူးပြုနဲ့တက်ခွင့်ရခဲ့တယ် philosopher တွေဘလို့တွေးကြတယ်ဘလို့လောကကိုမြင်ရတယ်ဆိုတာတွေကိုဆရာကြီးဆရာမကြီးတွေသင်ပြလမ်းညွှန်မှုလေ့လာစီးပူးမှုအဲ့ဒါတွေကနေတဆင့်မိမိကိုယ်ကိုဘာကိုယုံကြည်ကြလဲဆိုတာသွားမြင်ပြီးတယ်တကယ်တော့ကျွန်တော်ဘဝတစ်ခါလုံးမှာယုံကြည်ခဲ့တဲ့အရာကသံတရားပါ။သံတရားလို့ဆိုတဲ့အခါမှာ negative sense နဲ့မကောင်းမြင်ခြင်းအဆိုးအပြစ်သဘောခံယူခြင်းမျိုးကိုဆိုလိုတာမဟုတ်ပါဘူး။တစ်ခုခုကိုအဆုံးဖြတ်ကြည့်တဲ့အခါမှာတော့လည်းကောင်းတစ်ခုခုကိုအမှန်လို့ခံယူဖို့ရန်ဆုံးဖြတ်တဲ့အခါမှာတော့လည်းကောင်းဘယ်သူကတော့ဖြင့်အရင်ကဒီလိုဆုံးဖြတ်ခဲ့ဘူးလို့အောင်မြင်သွားတယ်။ဘယ်သဘောဘယ်ခံယူချက်ကဖြင့်ဘယ်ပုဂ္ဂိုလ်ကပြောခဲ့တာမို့အမှန်လို့ခံယူလက်ခံရမယ်ဆိုတော့ life hack လက်ခံတာမျိုးတဲ့အကြောင်းအကျိုးဆက်ဆက်တွေးခြင်းဘယ်လိုအကျိုးတွေဘယ်လိုအကြောင်းတရားတွေရှိလို့ဘယ်လိုအကျိုးတရားတွေရှိလို့အမှန်ယူဆမယ်ဆိုတော့စိတ်ဝင်ဝင်ဖန်ခြင်းသဘောကြီးကိုပြောတာပါတန်လျာဆိုတဲ့အခါမှာတခြားသူရဲ့အမြင်ကိုလက်ခံပွဲလက်မခံပွဲသုံးသက်ရမှာလေသုံးရတယ်လို့မိမိကိုယ်ကိုကိုယ်တိုင်လုပ်ဆိုင်ဆောင်ရွက်နေကြပြီးနီးလမ်းမှန်ရဲ့လားသူ့ခေါ်ကြံစီနေကြယုတ်တိတန်ရဲ့လားလို့ပြန်ဆန်းစစ်ကြည့်တဲ့အခါမှာလဲတန်မြားနဲ့သုံးရပါတယ် philosophy သင်ကြားရင်းနဲ့ကျွန်တော်သဘောကျမိခဲ့တဲ့ Socrates ရဲ့အဆိုအမိန်ကိုညှဝေပြရသည် Socrates ကဆိုထားပါတယ် When a mind is minded life is not the world life မိမိကိုယ်ကိုဆန်းစစ်မှုမရှိတော့ဘဝဟာနေပြောတဲ့ဘဝမဟုတ်ပါဘူးဒီလိုပါပဲဘုရားရဲ့လမ်းညွှန်ချက်မှာလဲအတ္တဟိအတ္တနောနာထောမိမိကိုယ်ကအားထားရတဲ့မိမိကိုယ်ကိုအားထားယုံကြည်ဖို့မိမိကိုယ်ကိုစမ်းသပ်ဖို့ကျွန်တော်တို့အမြဲတမ်း
ကိုကိုကိုတန်မြတ်နဲ့ကြည့်နေဖို့လိုပါတယ်မိမိကိုကိုတန်မြတ်နဲ့အမေသုံးသက်ဆင်ခြင်နဲ့ရှိနေတဲ့အချိန်လေးရအသီးသီးနဲ့အဝင်ကွင်ကြားရှိဖို့သဟဇာတာဖြစ်ဖို့ဒီသဟဇာတာဖြစ်ခြင်းအဖြစ်ရှင်းပန်းသုံးသက်ဖို့အမေစူးစမ်းနေရမှာပါမိတ်ဆွေတို့လည်းအရာရာကိုတန်မြတ်နဲ့ဖြည့်ကျက်လို့ဘဝကိုအကောင်းဆုံးတည်ဆောက်နိုင်ကြပါစေလို့ဆန္ဒပြုပါတယ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်။တနင်္လာညချမ်းရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA မြန်မာပိုင်းရဲ့တနင်္လာညချမ်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မနေ့ပြန်အင်္ဂါမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24/50/51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်တွေမှာတော့စီးပွားရေးကဏ္ဍ၊သုတဆုံးလေ American တခွင်အစီအစဉ်နဲ့အတူမနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နားဆင်ရဖို့ရှိပါတယ်။အစီအစဉ်ရဲ့အဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းကြေညာကိုကိုဇော်ဝင်းလိုင်ကတလှည့်ကြီးညာပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ရောက်နေပြီးပြည်နယ်ဒဏ်ပေးဖို့အမိန့်ချခံထားသူ2000ကိုဖမ်းဆီးမဲ့အစီအစဉ်တင်းနှင်းတွင်နေကမတိမသားစတင်ပါတယ်။တရားရုံးမှာအမှုရင်ဆိုင်ပြီးပြည်နယ်ဒဏ်ပေးဖို့လူမှုကြီးကြပ်ရေးဆိုင်ရာတရားသူကြီးကအမိန့်ချခံထားသူတွေကိုပြစ်မှတ်ထားပြီးလိုက်လံဖမ်းဆီးနေကြောင်းလူမှုကြည်ကြရေးနဲ့အောက်ခွန်ဦးစီးဌာန ICE ရဲ့ယာယီအကြီးအကဲ Matt Elbans ကပြောပါတယ်ဖမ်းဆီးမှုတွေကိုဘယ်နေရာမှာပြုလုပ်ပြီးဘယ်နှဦးကိုဖမ်းဆီးထားလဲဆိုတော့သူကထုတ်ဖော်ပြောဆိုခြင်းမရှိပါဘူးအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့တင်းတင်းလာနေမနေ့ခင်းမှာဒီမိုကရက်လွတ်တော်အမတ်တချို့နဲ့ပတ်သက်ပြီးထပ်မံဝေဖန်ခဲ့ပါတယ်အခြေအမြစ်မရှိတဲ့အကြောင်းအရာတွေစိုးရွားတဲ့စကားလုံးတွေကိုတုံ့ပြန်ပြောကြားခဲ့တာကြောင့်ဒီတိုင်းပြည်နဲ့အစ္စရေးနိုင်ငံသားတွေနောက်သမ္မတအုပ်ချုပ်ဒီအဖွဲ့ကိုဒီအစွန်းရောက်အောက်လွတ်တော်အမတ်တွေဘယ်တော့တောင်းပန်တယ်လဲဆိုတာကိုထရန့်ကဒီမိနစ်ခင်းမှာ Twitter လို့မှုကွန်ရက်ကနေရေးသားခဲ့တာဖြစ်ပါတယ်။ပါရှန်ပင်လယ်ကွင်းမှာစီးရေးအရှင်ပိုမိုတင်းမှာလာမဲ့အရေးဘယ်လိုရှောင်ရှားနိုင်မလဲဆိုတာကိုအဖွဲ့ဝင်နိုင်ငံတွေအနေနဲ့အဓိကထားဆွေးနွေးသွားမယ်လို့ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးအခြေခံ Federini Mogherini ကပြောပါတယ်။ဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲမြို့မှာတင်းတင်းလာနေကျင်းပဖို့ရှိတဲ့ EU နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမတိုင်ခင်မှာသူကသတင်းတောက်တွေကိုအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။တင်းငွေနေနေကဟောင်ကောင်ကျွန်းမှာအစိုးရစန့်ကျင်ဆန္ဒပြရင်းရဲတွေနဲ့ရုံးရင်းဆန်ခတ်ဖြစ်ရာကခုန်တိုက်ထဲကိုဝင်သွားကြသူတွေဟာစူပူအောင်ကြွသူတွေဖြစ်တယ်လို့တရုတ်ပြည်မကြီးကိုလိုလားတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ပြောကြားလိုက်ပါတယ်ဆန္ဒပြပွဲတွင်ရဲတွေရဲ့လှုပ်ဆောင်မှုတွေကိုအုပ်ချုပ်ရေးမှူးကယ်ရီလမ်မှထောက်ခံကြောင်းပြောကြားလိုက်ပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးတော့တာဝန်ရှိသူတွေကိုအရေးယူသွားမယ်လို့ပြောပါတယ်
တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.